Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင်။ Washington မြို့တော် VOA American တန်ကနေ2019ခုနှစ်အောက်တိုဘာလ10ရက်အင်္ဂါနေ့နေ့နဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ24 40 51တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါ။ VOA Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမအင်ဂျင်နိုင်ပါ
။မင်္ဂလာပါရှင်။ကျမသင်္ကီထိုက်ပါ။ဒီမနေ့ခင်းသတင်းတွေကိုကိုရဲမင်းထွန်းတဲ့အတူကြီးညာပါမယ်။ Syria မြောက်ပိုင်းကနေ American တပ်ဖွဲ့တွေရုတ်သိမ်းမယ်ဆိုတဲ့သမ္မတ Trump ရဲ့ကြီးညာချက်အပေါ်ပါတီကြီးနှစ်ရလုံးကလွှတ်တော်အမတ်တွေကဝေဖန်လိုက်ပါတယ်။ Rohingya တွေဌာနပြည်နိုင်ရေးအတွက်ဒုက္ခသည်တွေရဲ့စိုးရိမ်ချက်တွေကိုဖြေရှင်းပေးဖို့ကုလသမဂ္ဂဒုက္ခသည်များဆန်ရမဟာမင်းကြီးကတိုက်တွန်းပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
။ကောင်းပါပြီ။သတင်းလော်ရီကိုနားဆင်တဲ့အခါမှာလဲဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေဌာနပြန်ရေး UNHCR ဒုက္ခသည်များဆန်ရကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီကဘာတွေပြောသွားပါသလဲ
။ In Myanmar too the government has recognized the right of refugees in Bangladesh to return.
ဒါကတော့မြန်မာဆိုရဘက်ကဆောင်ရွက်နေတာရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂအစည်းအဝေးမှာပြောသွားတာပါ။သတင်းအစီအစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်။တခါမြန်မာအစိုးရကမိုဘိုင်းနည်းပညာဒီအတွက်တရုတ်ကုမ္ပဏီကြီးဖြစ်တဲ့ Huawei နည်းပညာကုမ္ပဏီကိုဆက်လက်အသုံးပြုသွားမယ်အကြောင်းသတင်းဆောင်မကိုလည်းနားဆင်ရဖို့ရှိပါတယ်။ဒီနောက်မှာတော့ Syria နိုင်ငံမြောက်ပိုင်းက American တပ်ဖွဲ့တွေပြန်ရုပ်သိမ်းဖို့ American သမ္မတ Donald Trump ကြေညာချက်ထုတ်ပြန်လိုက်တာနဲ့ပတ်သက်လို့နောက်ဆက်တွဲရိုက်ခတ်မှုတွေကိုလည်းသုံးသပ်တင်ပြဖို့ရှိပါတယ်။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်တင်ကီထိုင်းနဲ့ကိုရဲမင်းထွန်းတို့ကပြောပြမှာပါရှင
်။ Syria နိုင်ငံမြောက်ပိုင်းက American တပ်ဖွဲ့တွေပြန်လည်ရုပ်သိမ်းမယ်ဆိုတဲ့ American သမ္မတ Donald Trump ရဲ့ကြေညာချက်အပေါ်American အဓိကနိုင်ငံရေးပါတီကြီးနှစ်ခုရဲ့အရေးပါတဲ့လွှတ်တော်အမတ်တွေကအပြင်းထန်ဝေဖန်လိုက်ပါတယ်။လွှတ်တော်နှစ်ရဲ့စလုံးကထိတ်တန့်လွှတ်တော်အမတ်တွေဖြစ်တဲ့အထက်လွှတ်တော် Republican အများစုခေါင်းဆောင် Mitch McConnell နဲ့အောက်လွှတ်တော်ဥက္ကဋ္ဌ Democrat အမတ် Nancy Pelosi တို့ကဒီဆုံးဖြတ်ချက်အပေါ်ဝေဖန်ရှုတ်ချတဲ့ကြေညာချက်တွေအသီးသီးထုတ်ခဲ့ကြပါတယ်။ Syria ကနေ American တပ်ဖွဲ့တွေကိုရုတ်တရက်ရုတ်သိမ်းလိုက်မယ်ဆိုရင်ရုရှား၊အီရန်နဲ့ဆီးရီးယားသမ္မတအာဆတ်အစိုးရအတွက်ပဲအကျိုးရှိစေမယ်လို့အထက်လွှတ်တော်အများစုကောင်းဆောင်မက်ခွန်နဲကပြောပါတယ်။ Islamic အစွန်းရောက် IS ကိုအမြင့်ဖြုတ်ချေမှုန်းရေးအမေရိကန်ရဲ့ကြိုးပမ်းမှုမှာအရေးပါတဲ့မိဖက်တွေဖြစ်တဲ့ကတ်လူမျိုးစုတိုက်ခိုက်ရေးသမားမဟာမိတ်တွေကိုတစ်ဆာဖောက်တဲ့အကြီးအကျယ်စိုးရိမ်စရာကောင်းတဲ့ဖြစ်ထွန်းမှုလို့အလွတ်တော်ဥက္ကဋ္ဌပလိုစီကပြောပါတယ်အထက်လွှတ်တော်နိုင်ငံခြားဆက်ဆံရေးကော်မတီအဖွဲ့ဝင်လင်းစေဂရီဟန်ကတခြားကော်မတီဝင်တဦးဖြစ်တဲ့ဒီမိုကရက်အထက်လွှတ်တော်အမတ်ခရစ်စ်ဗန်ဟော်လန်နဲ့ဆွေးနွေးပြီးဖြစ်ကြောင်းတကယ်လို့တူရကီဘက်ကဆီးရီးယားကိုကျူးကျော်မယ်ဆိုရင်ပါတီနှစ်ရပ်ပေါင်းပြီးတူရကီအပေါ်ဒဏ်ခတ်ပိတ်ဆို့မှုချမှတ်ဖို့ဆောင်ရွက်ရေးနောက် ISIS ကာလီဖိတ်နယ်မြေတွေကိုရှင်းလင်းတာမှာအမေရိကန်ကိုထောက်ပံ့ခဲ့တဲ့ခတ်လူမျိုးစုတိုက်ခိုက်ရေးအဖွဲ့တွေကိုတူရကီဘက်ကတိုက်ခိုက်မယ်ဆိုရင်တော့တူရကီကို NATO မြောက်အတ္တလန္တိတ်စစ်ဆာချုပ်အဖွဲ့ဝင်အဖြစ်ကနေဆိုင်းငံ့ဖို့တောင်းဆိုသွားမယ်ဆိုပြီးတနင်္လာနေ့မှာပဲ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ
် American Outlook ကဒီမိုကရက်မတ်တွေဟာ American ကာဝေးဝန်ကြီးဌာနရဲ့နေသမရအင်ဖြူတော်ဘတ်ဂျက်ရုံးကိုဆိုင်းယက်စရန်တွေပေးရဖို့တနင်္လာနေ့ကစင်ကော်စာထုတ်ပြန်ခဲ့ပါတယ်ဒီလိုစင်ကော်စာတွေထုတ်ပြန်တာဟာယူကရိန်းနိုင်ငံကိုစီးရဲကူညီမပေးဘဲအချိန်ဆွဲထားမှုနဲ့ပတ်သက်ပြီးသမရဒေါ်နယ်ထရမ့်ကိုတရားစွဲဆိုနိုင်ရေးကြိုးစားဆောင်ရွက်မှုတွေရဲ့တစိုက်တစ်ပိုင်းလည်းဖြစ်ပါတယ်ဒီမိုကရက်တွေထိန်းချုပ်ထားတဲ့ Outlook တော်ကကော်မတီ3ခုရဲ့စင်ခေါ်စာတွေထဲမှာကာကွယ်ပွင့်ကြီး Mark Asper နဲ့ရာသုံးခံမှန်းခြေ budget နဲ့စီမံခန့်ခွဲရေးကခိတ္တညင်ကြိုင်မှု Russell Vought ကို Outlook တော်ကတောင်းဆိုတဲ့စာရွက်စာတမ်းတွေကို October 15ရက်နေ့နောက်ဆုံးထားပြီးပေးအပ်ဖို့ပါရှိပါတယ်သမ္မတ Trump က2020ပြည့်နှစ် American သမ္မတရွေးကောက်ပွဲမှာသူ့ရဲ့ပြိုင်ဘက်ဖြစ်လာနိုင်တဲ့ American ဒုတိယသမ္မတဟောင် Joe Biden နဲ့သူ့ရဲ့သား Hunter Biden ကိုစုံစမ်းစစ်ဆေးပေးဖို့ Ukraine သမ္မတကိုတယ်လီဖုန်းနဲ့ဖိအားပေးပြောကြားခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီး Democrat တွေကစုံစမ်းစစ်ဆေးနေတာဖြစ်ပါတယ်။စုံစမ်းစစ်ဆေးမှုရဲ့တစိုက်တစ်ပိုင်းအဖြစ်သမ္မတ Trump မှာ Ukraine ကိုစီးရဲကူညီပေးမဲ့ကိစ္စနဲ့ Joe Biden ကိုစုံစမ်းစစ်ဆေးဖို့ဖိအားပေးတဲ့ကိစ္စတစ်ခုအကြားဆက်ဆက်မှုရှိမရှိစစ်ဆေးနေတာလည်းဖြစ်ပါတယ်ခင်ဗျာ။
အီရန်နိုင်ငံကအစိုးရစန့်ကျင်ဆန္ဒပြသူတွေကိုကင်တွယ်တဲ့နေရာမှာ လုတ်တင်တဲ့အတိုင်းမလုတ်ခဲ့တဲ့လုံခြုံရေးအဖွဲ့ဝင်တွေအနေနဲ့သူတို့လုတ်ရက်အတွက်တာဝန်ခံရမယ်လို့အီရတ်အာဏာပိုင်တွေကတနင်္လာနေ့မှာအမခန့်ပြောဆိုလိုက်ပါတယ်။တင်းမာမှုတွေပြေလျော့သွားစေဖို့ရည်ရွယ်တဲ့အနေနဲ့ဘက်ဂရက်မြို့တော်အရှိမြောက်ဖက်ဆရာစီတီအရက်ကနေစစ်တပ်ကိုလည်းရုပ်သိမ်းခဲ့ပါတယ်။ဆန္ဒပြသူတွေနဲ့လုံခြုံရေးတွေကြားညဘက်ဖြစ်တဲ့ပြည်ပခါတွေအတွင်း73ယောက်ထဲမှနေတေဆုံးခဲ့ပါတယ်။အများပြည်သူအတွက်ပေးတဲ့ဝန်ဆောင်မှုတွေညံ့ဖြစ်နာနဲ့အလုတ်အကန်ရှားပါမှုတွေအပေါ်မကျေနပ်ရာကဆက်ခဲ့တဲ့တောင်းဆိုဆန္ဒပြမှုတွေကနေအစိုးရတာဝန်ရှိသူတွေအကြရီလိုက်စားမှုတိုက်ဖြတ်ရေးအဆုံးသတ်ဖို့အထိပါတောင်းဆိုလာကြပါတယ်။လွန်ခဲ့တဲ့သတင်းတစ်ပတ်လောက်ကစတဲ့ဘက်ခရက်မြို့တော်နဲ့တောင်ပိုင်းမြို့တချို့ဆန္ဒပြမှုတွေအတွင်တည်ဆုံးသူ100ကျော်ရှိခဲ့ပါတယ်။
တဘာဘပဝင်းကျင်ဆိုင်ရာတက်ကြွလှူရှားသူတွေဟာကမ္ဘာတစ်လောကဆန္ဒပြပွဲတွေကိုနှစ်ပတ်ကြာဆင်နွှဲဖို့အတွက်တနင်္လာနေ့မှာဆန္ဒပြပွဲတွေစတင်ဆင်နွှဲခဲ့ကြပါတယ်။ကာဗွန်ထုတ်လုပ်မှုကိုရှော့ချဖို့တောင်းဆိုရမှာအာနာဖီဆန်နာကိုပြသတဲ့အနေနဲ့အခုလိုဆန္ဒပြပွဲတွေစတင်လှူဆောင်ခဲ့ကြတာဖြစ်ပါတယ်။ဗြိတိန်နိုင်ငံလန်ဒန်မြို့မှာလူပေါင်း160ဟာလမ်းနဲ့တံတားတွေကိုပိတ်ဆို့မှုကြောင့်ဖမ်းဆီးခံခဲ့ကြရပါတယ်။Extinction Rebellion Group မြို့တုံးမှုကိုဖိဆိုင်ရေးအဖွဲ့လို့ခေါ်တဲ့အဖွဲ့စည်းကနေဥဆောင်ပြီးကမ္ဘာမြို့ကြီးတွေမှာကျင်းပခဲ့တဲ့ဆန္ဒပြပွဲတွေမှာလူရပေါင်းများစွာပါဝင်ခဲ့ကြပြီးဆန္ဒပြခဲ့တဲ့မြို့ကြီးတွေထဲ Germany, Austria, Australia, ပြင်သစ် Spain နဲ့ New Zealand နိုင်ငံကမြို့ကြီးတွေလည်းပါဝင်ဖြစ်ပါတယ်။ညောင်မြို့မှာတော့ရာသီဥတုပြောင်းလဲမှုဘေးအန္တရာယ်ကြီးကြောင့်ကမ္ဘာစီးပွားရေးပျက်စီးသွားတဲ့အကြောင်းတမင်ဖန်တီးရေးသားထားတဲ့စာအုပ်တူတွေကိုဆန္ဒပြသူတွေက Wall Street Stock Exchange ကကျွဲရန်ရုပ်တုကိုပစ်ပေါက်ပြီးဆန္ဒပြခဲ့ကြပါတယ်။အဲ့ဒီကျွဲရန်ရုပ်တုပေါ်ထိုင်တပိတ်ဆန္ဒပြသူတစားစင်လောက်ကိုလည်းဖမ်းဆီးထိန်းသိမ်းခဲ့ရတော့လေရက်တဘကပြောပါတယ်။နယ်သာလန်နိုင်ငံမှာတော့နာမည်ကျော်အမှုပညာပြတဲ့ဖြစ်တဲ့ Ricks Museum ပြတဲ့အပြင်ဘက်ကတစားစင်မှာပိတ်ဆို့နေရယူထားတဲ့လူပေါင်း90ကိုဖမ်းဆီးခဲ့ရတယ်လို့ရက်တဘကပြောပါတယ်။မြို့တုံးမှုဖြဆိုင်ရေးအဖွဲ့ကတော့လာမယ့်နှစ်ပတ်အတွင်းမြို့ကြီးပေါင်း60မှာဆန္ဒပြပွဲတွေကျင်းပလိမ့်မယ်လို့မျှော်လင့်ထားကြောင်းပြောပါတယ်ခင်ဗျာ။
American တံမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133လိုင်းဒိုမီတာ40 kHz 8133လိုင်းဒိုမီတာ51 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်ရဲ့အင်ကာနေ့မနေ့ခင်သတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ရဲ့ရိုဟင်ဂျာဒုက္ခသည်တွေထာနေပြန်နိုင်ရေးအတွက်ဒုက္ခသည်တွေရဲ့စိုးရိမ်ချက်တွေဖြစ်တဲ့လွတ်လပ်စွာသွားလာခွင့်နိုင်ငံတွင်းဒုက္ခသည်တွေအရေးဖြေရှင်းဖို့နဲ့နိုင်ငံသားဖြစ်ခွင့်နဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းဖြစ်ဖို့စတဲ့အရေးကြီးတဲ့ကိစ္စတွေမှာပိုပြီးထင်သာမြင်သာရှိတဲ့အပြောင်းလဲတွေဖြစ်ထွန်းဖို့လိုအပ်တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးကတနင်္လာနေ့မှာပြောဆိုလိုက်ပါတယ်ဆွစ်ဇာလန်နိုင်ငံဂျီနီဗာမှာကျင်းပတဲ့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယူ UNHCR ရဲ့အကျဉ်း90မြောက်အမှုဆောင်ကော်မတီအစည်းအဝေးကိုတနင်္လာနေ့မှာစတင်တဲ့အဖွဲ့မင်ကုန်းမှာကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီကထည့်သွင်းပြောဆိုတာဖြစ်ပါတယ်ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေထာနေပြန်ရေးမြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်နဲ့စ조사မှုကနှစ်ကြိမ်တိုင်တိုင်မအောင်မမြင်ဖြစ်နေတာပါနိုင်ငံမဲ့ဖြစ်နေကြတဲ့တိမ့်နေချီတဲ့ဒုက္ခသည်တွေကိုမြန်မာနိုင်ငံကထွက်ပြေးသူတွေဟုတ်မဟုတ်စီစစ်ပြီးလက်ခံမယ်လို့အစိုးရကပြောထားပေမဲ့ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုလက်တင်မခံသလိုနိုင်ငံသားဖြစ်ခွင့်ကလည်းတည်ဆဲဥပဒေအရသာဆောင်ရွက်ရမယ်လို့ပြောဆိုထားတာဖြစ်ပါတယ်
ပါကစ္စတန်ဝန်ကြီးချုပ်အမရခန်ဟာဒီနေ့အင်္ဂါနေ့မှာတရုတ်နိုင်ငံကိုနိုင်ငံတော်အလဲပတ်ခီးသွားရောက်မှာဖြစ်ပါတယ်။တရုတ်နိုင်ငံမှာတရုတ်သမ္မတရှီဂျင်ပင်ဝန်ကြီးချုပ်လီကာရှင်းတို့နဲ့နိုင်ငံဆက်ဆံရေးကိစ္စတွေအပြင်ကက်ရှမီးယားဒေသမှာအိန္ဒိယနိုင်ငံရဲ့မကြာသေးမီကရေးယူဆောင်ရွက်မှုတွေနဲ့ပတ်သက်ပြီးဆွေးနွေးမှာဖြစ်ပါတယ်။ကက်ရှမီးယားဒေသကကိုယ်ပိုင်အုပ်ချုပ်မှုတစ်စိတ်တစ်ပိုင်းရထားတဲ့အခွင့်အရေးကိုဩဂုတ်လအတွင်းအိန္ဒိယဟိန္ဒူအမျိုးသားရေးဝါဒီအစိုးရကရုတ်သိမ်းခဲ့တယ်လို့မွတ်စလင်အများစုရှိတဲ့ဒီဒေသကိုဖိနှိပ်ချုပ်ချယ်မှုတွေတိုးမြှင့်လှုပ်ဆောင်ခဲ့တာကြောင့်ပါကစ္စတန်ဟာအိန္ဒိယနိုင်ငံနဲ့ဆက်ဆံရေးတိုးမြှင့်နေခဲ့ရပါတယ်။ဝန်ကြီးချုပ်ခန်းအနေနဲ့ဒေသအတွင်းဖြစ်ပေါ်တိုးတက်မှုတွေနဲ့အတူသိမ့်ပတ်ခံဂျမီးယားနဲ့ကက်ရှမီးယားကဖြစ်ပျက်တွေနဲ့ပတ်သက်ပြီးတောင်ရှားလုံခြုံရေးနဲ့ညီညွတ်ရေးအခြေအနေနဲ့ပတ်သက်ပြီးအမြင့်ချင်းဖလှယ်သွားမယ်လို့လည်းပါကစ္စတန်ဝန်ကြီးချုပ်ကထုတ်ပြန်တဲ့ကြေညာချက်မှာပါရှိပါတယ်။ပါကစ္စတန်ဝန်ကြီးချုပ်ခန်းရဲ့တရုတ်နိုင်ငံခီးစဉ်ဟာလွန်ခဲ့တဲ့တစ်နှစ်သူအာဏာရရှိလာပြီးနောက်ပိုင်းတတိယအကြိမ်မြောက်ခီးစဉ်လည်းဖြစ်ပါရယ်ခင်ဗျာ။
အိန္ဒိယနဲ့ရေခွဲဝေရေးသဘောတူညီချက်နဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်အစိုးရကိုဝေဖန်မှုကြောင့်အနာယပါတီရဲ့တက်ချွာလှုပ်ရှားသူတွေကရိုက်နှက်ခဲ့ကြတာလို့ဆွတ်ဆွဲခံရတဲ့ တက္ကသိုလ်ကျောင်းသားတဦးရိုက်နှက်တက်ဖြတ်ခံရမှုအပေါ်တနင်္လာနေ့မှာဘင်္ဂလားဒေ့ရှ်ကျောင်းသားတွေဆန္ဒပြခဲ့ကြပြီးမြို့နှမြို့မှာလက်မအကြီးတွေကိုပါပိတ်ဆို့ခဲ့ကြပါတယ်ရှင်
ဒုက္ခသည်တွေနဲ့ရွှေပြောင်းခြေချသူတွေအပေါ်ရန်လိုဆန့်ကျင်မှုနဲ့အမျိုးသားရေးဝါဒမြင့်တက်လာနိုင်မှုဟာကမ္ဘာတော်လောကနိုင်ငံမဲ့ပပျောက်ရေးအစီအစဉ်တွေကိုအန္တရာယ်ဖြစ်စေတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီး UNHCR ကပြောလိုက်ပါတယ်2014ခုနှစ်ကစတင်ခဲ့တဲ့ကုလသမဂ္ဂရဲ့ဆယ်နှစ်ကြာနိုင်ငံမဲ့ပပျောက်ရေးလှုပ်ရှားမှုကြောင့်ကမ္ဘာပေါ်မှာလူပေါင်း200,000ဝန်းနိုင်ငံသားတွေဖြစ်ခဲ့ကြပါတယ်ဒါပေမဲ့အခုဒီစီမံကိန်းတည်တံ့ဝယ်ရောက်လာချိန်မှာတော့တက်ကြွလှုပ်ရှားသူတွေကစီမံကိန်းနဲ့အောင်မြင်မှုတွေပေါ်ချီးကျူးတဲ့အချိန်ထဲမှာပဲလှုပ်ရှားရအများကြီးရှိနေသေးတယ်လို့လည်းပြောကြကြအောင်ပါခင်ဗျာ
Direct from Washington, the voice of America, VOA.
မတ်တင်ကြီးထိုင်းနဲ့ကိုရဲမင်းထွန်းပါရှင်။အင်္ဂါနေ့နဲ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်နေကြတာပါ။ဘင်္ဂလားဒေ့ရှ်ကရိုဟင်ဂျာဒုက္ခသည်တွေဌာနေပြန်ရေးလုပ်ငန်းစဉ်မအောင်မြင်ခဲ့ပေမဲ့လည်းဒုက္ခသည်တွေဌာနေပြန်ရေးအတွက်မြန်မာဘက်ကလမ်းဖွင့်ထားတယ်ဆိုတာနဲ့ဆန္ဒအလျောက်ဌာနေပြန်ရေးကိုအလေးထားတယ်ဆိုတဲ့အရေးကြီးတဲ့သတင်းစကားကိုပါနိုင်ခဲ့တယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးက UNHCR အမှုဆောင်ကော်မတီအစည်းအဝေးအဖွဲ့မှမှတ်ချက်ပေးပြောဆိုသွားပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမှာတနင်္လာနေ့ကစတင်လိုက်တဲ့ UNHCR အမှုဆောင်ကော်မတီအစည်းအဝေးအတွင်းနိုင်ငံမဲ့တွေအရေးဆွေးနွေးခဲ့ကြတာတွေနဲ့ပတ်သက်လို့မတ်တင်ကြီးထိုက်ကစူးစီးတင်ပြမှာပါရှင
်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးယုံ UNHCR ရဲ့အကျဉ်း80မြောက်အမှုဆောင်ကော်မတီအစည်းအဝေးကိုဆွစ်ဇာလန်နိုင်ငံဂျီနီဗာမှာတနင်္လာနေ့ကစတင်လာမှာနိုင်ငံမဲ့တွေအရေးကိုဆွေးနွေးခဲ့ကြပါတယ် UNHCR အမှုဆောင်ကော်မတီအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတော့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဒေါက်တာဝင်းမြတ်အေးတက်ရောက်နေပါတယ်တနင်္လာနေ့အစည်းအဝေးအဖွဲ့မှာတော့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကဒုက္ခသည်အရေးအဖွဲ့မင်းကွန်းမှာရိုဟင်ဂျာတွေထာနေပြန်ရေးအတွက်မြန်မာအစိုးရဘက်ကအသိအမှတ်ပြုထားတဲ့အချက်ကိုအခုလိုထည့်သွင်းပြောဆိုသွားပါတယ
် In Myanmar too the government has recognized the right of refugees in Bangladesh to return
မြန်မာနိုင်ငံအစိုးရကဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေရဲ့ထာနေပြန်ခွင့်ကိုအသိအမှတ်ပြုထားပြီးဆုံးဖြတ်ချက်တွေကိုအတိပေးနိုင်ရေးနဲ့ယုံကြည်ချက်တည်ဆောက်နိုင်ရေးအတွက်ဒုက္ခသည်တွေနဲ့အရေးကြီးတဲ့ဆွေးနွေးမှုတွေစတင်လုပ်ဆောင်နေပါတယ်။ UNHCR နဲ့ UNDP တို့ကလည်းဌာနပြန်ရေးမှာအထောက်အကူပေးတဲ့အနေနဲ့ရခိုင်ပြည်နယ်မြောက်ပိုင်းမှာလူမှုပေါင်းစည်းရေးဆိုင်ရာစီမံကိန်းတွေဆောင်ရွက်နေပါတယ်။ဒါတွေကအရေးကြီးတဲ့လုပ်ငန်းစဉ်တွေဖြစ်ပါတယ်။ဒါပေမဲ့လည်းဒုက္ခသည်တွေရဲ့စိုးရိမ်ချက်တွေဖြစ်တဲ့လွတ်လပ်စွာသွားလာခွင့်နိုင်ငံတွင်းကဒုက္ခသည်တွေရွေးဖြည့်ရှင်းဖို့နဲ့နိုင်ငံသားဖြစ်ခွင့်နဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းရှိဖို့စားရအရေးကြီးတဲ့ကိစ္စရပ်တွေမှာတော့ပိုပြီးထင်သာမြင်သာရှိတဲ့အပြောင်းလဲတွေဖြစ်ထွန်းလာဖို့လိုအပ်နေပါတယ်
။ရခိုင်ပြည်နယ်တွင်း2019ခုနှစ်ဩဂုတ်လနှောင်းပိုင်းကအကြမ်းဖက်မှုတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကရိုဟင်ဂျာတိမ့်နယ်ချီပြီးထွက်ပြေးခဲ့ရတာဖြစ်ပါတယ်။ဒီဒုက္ခသည်တွေထာနေပြန်ရေးအတွက်မြန်မာနဲ့ဘင်္ဂလားဒေ့ရှ်နှစ်နိုင်ငံသဘောတူညီချက်နဲ့နှစ်ကြိမ်တိုင်တိုင်ကြိုးစားခဲ့ပေမဲ့မအောင်မြင်သေးပါဘူး။မြန်မာဆွေရဘက်ကဒုက္ခသည်တွေကိုပြန်လက်ခံမယ်လို့ပြောဆိုထားပေမဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးကိုတော့လက်မခံပါဘူး။ဒါအပြင်နိုင်ငံသားဖြစ်ခွင့်နဲ့ပတ်သက်ပြီးလဲခိုင်မာတဲ့အမကန်ချက်မပေးပါဘူး။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီကတော့ဒုက္ခသည်တွေထာနေပြန်ရေးမအောင်မြင်သေးတဲ့အပေါ်မှာအခုလို့ပြောပါတယ်
။ A secondbilateral initiative to commence repatriation in August
ထားနေပြန်ရေးစတင်ဖို့ဩဂလအတွင်းနှစ်နိုင်ငံပူးပေါင်းပြီးဒုတိယအကြိမ်မြောက်ဆောင်ရွက်မှုမှာလည်းဒုက္ခသည်တူတရားမှမပြန်ခဲ့ကြပါဘူး။ဒါကြောင့်ဒီလုပ်ငန်းစဉ်ဟာဆိုရင်ထားနေပြန်ရေးအတွက်ဖွင့်ထားပြီးဆန္ဒလျောက်ဖြစ်စေဖို့အလေးထားတယ်ဆိုတဲ့အရေးကြီးတဲ့သတင်းစကားကိုတော့ပေးနိုင်ခဲ့ပါတယ်။ဒီကြဆိုရင်ဒုက္ခသည်တွေရဲ့တောင်းဆိုချက်တွေနဲ့ရွေးချယ်မှုကသာအခရာဖြစ်တဲ့ပိုပြီးထိရောက်နိုင်တဲ့ချေကန်ဆောင်မှုတွေလမ်းပွင့်သွားစေနိုင်တယ်လို့ကျွန်တော်ပြောလင်ပါတယ်။UNHCR အနေနဲ့ကတော့အကြံဉာဏ်ပေးဖို့နဲ့ထောက်ပံ့ဖို့အစဉ်သင့်ရှိနေပါတယ
်။ UNHCR ရဲ့အချင်း80မြောက်အမှုဆောင်ကော်မတီအစည်းအဝေးအဖွဲ့မှာပဲကမ္ဘာတစ်လွှမ်းနိုင်ငံမဲ့ဖြစ်နေချရာသူတွေအရေးကိုလည်းအထူးဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲအပြီးမှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့ UNHCR ရဲ့ချစ်ချည်ရေးတန်တမန်ဩစတြေးလျရုပ်ရှင်သရုပ်ဆောင် Kate Blanchett ကကမ္ဘာတစ်လွှမ်းနိုင်ငံမဲ့ပြဿနာကို ရိုဟင်ဂျာအရေးလိုကြီးထွားမလာစေဖို့လိုတယ်လို့တိုက်တွန်းသွားပါတယ
်။ And as we've seen in Bangladesh when I was there the scale of the problem
Bangladesh ကိုကြည့်မယ်ဆိုရင်ကျွန်မအဲ့ဒီကိုရောက်ခဲ့ချိန်မှာနိုင်ငံမဲ့ရိုဟင်ဂျာတွေကြောင့်ဖြစ်ရတဲ့ပြဿနာကအဆမတန်ကြီးမားပါတယ်။ဒီပြဿနာကြီးကနေကျွန်မတို့တင်ယူကြရမယ်လို့ထင်ပါတယ်။ဒေတာရင်းပြဿနာလေးကဆယ်စုနှစ်တွေနဲ့ချီကြာလာတဲ့အခါမှာနိုင်ငံနယ်နိမိတ်ကိုကျော်လွန်လာပြီးတဲ့နောက်နိုင်ငံတကာပြဿနာကြီးဖြစ်လာခဲ့တာပါ။ဆိုတော့တခြားနိုင်ငံမဲ့ပြဿနာတွေကိုလည်းအခုဘင်္ဂလားဒေ့ရှ်ကြုံတွေ့နေရတဲ့ရိုဟင်ဂျာပြဿနာမျိုးအထိကြီးထွားမလာစေဖို့လိုအပ်ပါတယ်
။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီ UNHCR ကကမ္ဘာတလွန်းနိုင်ငံမဲ့ပြဿနာတွေ2024ခုနှစ်မှာအဆုံးသတ်နိုင်ရည်ရွယ်တဲ့ #IBelong ဆိုတဲ့လှုပ်ရှားမှုကို2014ခုနှစ်မှာစတင်ခဲ့ပြီးအခု2019ခုနှစ်မှာလှုပ်ရှားမှုကာလရဲ့ထက်ဝက်ပြည့်ချိန်လည်းဖြစ်ပါတယ်။လှုပ်ရှားမှုကာလ9နှစ်တာအတွင်းနိုင်ငံမဲ့လူဦးရေ2,200,000ဟာနိုင်ငံသားဖြစ်ခွင့်ရခဲ့ပြီလည်းဖြစ်ပါတယ်။ဒီနှစ်ဇူလိုင်လမှာပဲကာဂစ္စတန်နိုင်ငံကပေါ်ထုတ်သိရှိထားသမျှနိုင်ငံမဲ့ဖြစ်မှုအလုံးကိုအပြည့်အဝဖြည့်ရှင်းပြီးပြီလို့ကမ္ဘာပထမဆုံးနိုင်ငံအဖြစ်ကြေညာနိုင်ခဲ့ပါတယ်ရှင
်။မတ်သင်ကီထိုက်ပါရှင်။အမေရိကန်အပါအဝင်ကမ္ဘာနိုင်ငံတချို့မှာလုံခြုံရေးစိုးရိမ်မှုတွေကိုဖြစ်စေခဲ့တဲ့တရုတ်နည်းပညာကုမ္ပဏီကြီးဖြစ်တဲ့ Huawei ကိုတားမြစ်ပိတ်ပင်မှုတွေရှိခဲ့ပေမဲ့မြန်မာနိုင်ငံကတော့ Mobile ဆက်သွယ်ရေးနည်းပညာသစ်အတွက် Huawei ကိုပဲဆက်လက်အသုံးပြုသွားမှာဖြစ်တယ်လို့ဆုံးဖြတ်ထားပါတယ်။ Google အပါအဝင်အမေရိကန်နည်းပညာကုမ္ပဏီတချို့ကသူတို့ရဲ့ application တွေကို Huawei ဖုန်းတွေထဲပေးမထည့်တော့ဘူးလို့မေလာကကြေညာခဲ့ပြီးတဲ့နောက်မှာတော့မြန်မာပြည်က Huawei ဖုန်းသုံးဆွဲသူတွေပေါ်ကြရက်ရိုက်ခတ်မှုတွေရှိခဲ့တာနဲ့ပတ်သက်လို့ဆက်လက်ပြီးနားဆင်ပါရှင်။တရုတ်ဆက်သွယ်ရေးနည်းပညာကုမ္ပဏီ Huawei နဲ့ပတ်သက်လို့အမေရိကန်ပြည်ထောင်စုနဲ့အခြားနိုင်ငံတချို့ကနိုင်ငံလုံခြုံရေးအတွက်စိုးရိမ်မကင်းဖြစ်မှုတွေရှိနေပေမဲ့မြန်မာအစိုးရကတော့ဆက်ပြီးအသုံးပြုသွားဖို့ဆုံးဖြတ်ထားပါတယ်။နည်းပညာမျိုးဆက်သစ်ဖြစ်လာတဲ့ 5G ကွန်ရက်ကျိုးမဲ့ဆက်သွယ်ရေးကမ္ဘာတဝန်းလုံးမှာတည်ဆောက်ဖို့လက်ရှိ Huawei ကုမ္ပဏီကလုပ်ကိုင်နေတာပါ။ 5G ကွန်ရက်နည်းပညာကြောင့်လည်းအမေရိကန်ပြည်ထောင်စုနဲ့တရုတ်နိုင်ငံကြားမှာတင်းမာမှုတွေဖြစ်စေခဲ့ပါတယ်။တရုတ်အစိုးရဟာလျှို့ဝှက်ထောက်လန်းရေးလှုပ်ရှားတဲ့နေရာမှာအထောက်ကူရဖို့ Huawei ကုမ္ပဏီရဲ့နည်းပညာပစ္စည်းတွေကိုအသုံးပြုနေတယ်လို့အမေရိကန်အစိုးရအရာရှိတွေကအချိန်အတော်ကြာကတည်းကတန်တရားဖြစ်ခဲ့တာပါ။ဒါပေမဲ့ Huawei ကတော့ဒီဆွဆွဲချက်တွေမှန်မှန်ကန်ကြောင်းညှင်းဆိုထားပါတယ်။ပြီးခဲ့တဲ့မေလကတော့အမေရိကန်အစိုးရက Huawei နည်းပညာကုမ္ပဏီကိုနိုင်ငံလုံခြုံရေးနဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာမှာ NDA ရှိတဲ့ကုမ္ပဏီတွေစီးရင်တဲ့ထည့်သွင်းခဲ့တယ်လို့ Google နဲ့အခြား American နည်းပညာကုမ္ပဏီတချို့ကလည်းသူတို့ရဲ့ application တွေကို Huawei ဖုန်းတွေထဲပေးမထည့်တော့ဘူးလို့ကြေညာခဲ့ပါတယ်။ဒီကရက်ဟာမြန်မာနိုင်ငံက Huawei ဖုန်းသုံးဆွဲသူတွေကြားမှာအတော်လေးရိုက်ခတ်ခဲ့ပါတယ်။မေလ21ရက်နေ့ကရန်ကုန်မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာ Huawei မြန်မာရဲ့ပြည်သူ့ရေးရာနဲ့ဆက်သွယ်ရေးဌာနညွှန်ကြားမှု Mr. Jubo က American ရဲ့တားမြစ်ပိတ်ပင်မှု Google ရဲ့ကြေညာမှုတွေကြောင့်စိုးရိမ်စရာမလိုကြောင်းနဲ့မြန်မာသုံးစွဲသူတွေအနေနဲ့အရင်လိုပဲ application တွေကိုဆက်လက်ဝယ်ယူအသုံးပြုနိုင်တယ်လို့ပြောခဲ့ပါတယ်။ပြည်ရင်းတရုတ်ဖုန်းသုံးစွဲသူတဦးဖြစ်တဲ့မတ်သက်မွန်ဖြိုကတော့လက်ရှိ Huawei ဖုန်းသုံးစွဲသူတွေကဆက်ပြီးသုံးနေကြပေမဲ့ဖုန်းသစ်ဝယ်မယ်ဆိုရင်တော့ Huawei ဖုန်းကိုရှောင်ကြတာများလာကြောင်းအခုလို VOE ကိုပြောပါတယ်။
ဘယ်လိုပဲဖြစ်ဖြစ်ပေါ့နော်ဒီ US နဲ့ဒီ Huawei ဒီမှာပိတ်ဆို့အရေးယူတာရင်းဒီ Google feature တွေကတုံးလို့ရမှာလားမရဘူးလားအငင်းပွားတာတွေအစောပိုင်းကရှိခဲ့တဲ့အတွက်ကြောင့်မို့လို့ဒါပြင်းပြင်းထန်ထန်ရိုက်ခတ်မှုကတော့ဖြစ်တယ်အဲ့တော့မြန်မာပြည်သူတွေအားလုံးကလည်းအခုချိန်မှာဒီကမ္ဘာလုံးကဟိုတနေရာမှာဖြစ်ပြီဆိုရင်အားလုံးကချက်ချင်းပဲတီးကြရတာဖြစ်တဲ့အတွက်ကြောင့်မို့လို့ပေါ့နော်ဒီ Huawei product တွေအပေါ်မှာအရန်ကိုတန်တရားရှိသွားတယ်အရန်ကိုစိုးရိမ်လာတာဒီမှာလွန်ကဲဖြစ်သွားတော့ရေးချိန်မှာများအကေရွေးများပေါ့နော်အခုလက်ရှိတာအသုံးပြုလို့ရနေသေးတယ်တုံးလို့ရနေပြီမဲ့ရေးချိန်မှာများတစုံတရာတုံးလို့မရတော့ဘူးဆိုပြီးရုပ်တရက်ဖြစ်လာရင်ဘယ်နဲ့လုံးမလဲဆိုတဲ့အတွေးနဲ့အခြား brand တွေကိုရွေးချယ်ကုန်ကြတယ်ဆိုတာကိုတော့ကျွန်မမြင်နေရတယ
်သူကိုယ်တိုင် Huawei ဖုန်းသုံးခဲ့သူတဦးဖြစ်ခဲ့ပြီမဲ့ယုံကြည်မှုနည်းလာတဲ့အတွက်အခြားတရုတ်ဖုန်းအမျိုးအစားတွေကိုရွေးချယ်သုံးစွဲနေကြောင်းလဲမတ်သက်မွန်ဖြူကပြောပါတယ
်။ကျွန်မအနေနဲ့တော့ Huawei ကိုတော့ ရွေးချက်မှာမဟုတ်တော့ဘူးမရွေးချက်ချင်တော့ဘူးပေါ့နော်ကျမနေနေရာစိတ်ထဲမှာစိတ်ပူနေတာရှိနေပြီပေါ့နော်အဲနောက်တစ်ခါအတူနဲ့အပြိုင်ရှင်ရွေးစရာရှိတဲ့ဖုန်းတွေကလည်းအကောင့်တွေအများကြီးပေါ်နေပြီ Xiaomi တို့ Vivo တို့ပေါ့နော် market ထဲမှာအရင် Huawei နဲ့အပြိုင်ရွေးလို့ရနေတဲ့ကောင်းတဲ့ Android တိရုပ်ဖုန်းအကောင့်စားတွေလည်းရှိနေတဲ့အတွက်ကြောင့်မို့လို့ကျမနေနေအဖုန်းအစ်စ်ကိုရွေးချက်ရမယ်ဆိုလို့ရှိရင်ကျမအခြား brand တွေကိုပဲရွေးချက်တော့မယ်
မြန်မာနိုင်ငံလူဦးရေ53သန်းကျော်တဲ့က3ပုံတပုံလောက်အတွက်ဆက်သွယ်ရေးကွန်ရက်တွေထောက်ပံ့ပေးနေတယ်လို့ဟွာဝေးမြန်မာရဲ့အကြီးအကဲမစ္စတာဂျူဘိုကဆိုပါတယ်။ဒါအပြင်စီးပွားရေးလုပ်ငန်းတွေမှာရောပုံကိုတဦးချင်းစီအတွက်ပါဆက်သွယ်ရေးကွန်ရက်ဝန်ဆောင်မှုပေးမှာဖြစ်တယ်လို့သူကပြောပါတယ်။မြန်မာနိုင်ငံအတွက်အခြေခံအဆောက်အုံတွေတိုးတက်လာဖို့ဟွာဝေးပါဝင်တရုတ်ကုမ္ပဏီတွေကိုမျှခိုနေရတာဖြစ်ပါတယ်။မြန်မာဆက်သွယ်ရေးနဲ့ဤပညာဝန်ကြီးဌာနကအစစ်မြစ်ရရှိတဦးကလည်း 5G ကွန်ရက်နဲ့ပတ်သက်လို့လာမယ့်နှစ်နှစ်သုံးနှစ်အတွင်းတိုးတက်လာဖို့မြန်မာဟာအဆင်ပြေဖြစ်နေတယ်လို့ဒီနှစ်အစောပိုင်းစပိန်နိုင်ငံမှာပြုလုပ်တဲ့ mobile phone ညီလာခံမှာပြောကြားခဲ့ပါတယ်ရှင်။အင်္ဂါနေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ဆော့ဆော့ကသတင်းတွေထဲမှာကြားခဲ့ရတယ်လို့ဆီးရီးယားနိုင်ငံမြောက်ပိုင်းကအမေရိကန်တပ်ဖွဲ့တွေကိုပြန်လည်ရုတ်သိမ်းမယ်ဆိုတဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ကြေညာချက်ကြောင့်နိုင်ငံရေးလောကမှာဝေဖန်ပြောဆိုမှုတွေပြင်းပြင်းထန်ထန်ရှိနေပါတယ်။ဒီသတင်းကိုစောင့်ကြည့်နေတဲ့ဥကြော်ဇန်တာကိုဒီအခြေအနေနဲ့ပတ်သက်ပြီးကျွန်မသုံးသပ်မေးမြန်းကြည့်မှာဖြစ်ပါတယ်။ဆိုတော့အင်္ဂါရေအခုဒီအီရက်အရှေ့မြောက်ပိုင်းကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းတော့မယ်လို့အမေရိကန်သမ္မတထရန့်ကပြောလိုက်တဲ့အတွက်နိုင်ငံရေးလောကမှာဟိုဝေဖန်ကန့်ကွက်မှုတွေရှိနေတာတွေ့ရပါတယ်။အဲ့ဒီဒေတာမှာရှိနေတဲ့ YPG Cut တပ်ဖွဲ့တွေကိုတူရကီကတိုက်ခိုက်လာအောင်လမ်းပွင့်ပေးလိုက်တာဖြစ်တယ်လို့လည်းဆိုကြပါတယ်။အဲ့ဒါဘလောက်အရေးကြီးတယ်အင်္ဂါ
အဲ့ရေးကြည့်ပါရဲအဲ့ဒီဆီးရီးယားအစိမ်းမြောက်မှာရှိနေတဲ့ Cuts တွေဖွဲ့ထားတဲ့ YPG သူတို့ကတော့ Cuts ကကွယ်ရေးတပ်ဖွဲ့လို့ခေါ်တယ်။အဲ့ဒီတပ်ဖွဲ့တွေဟာ IS တွေကိုတိုက်ခိုက်ချေမှုနဲ့နေရာမှာရှေ့တန်းကမြေပြင်မှာပါဝင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်။အမေရိကန်ရဲ့အဓိကမဟာမိတ်တွေလည်းဖြစ်ပါတယ်။အခုခါမှာအမေရိကန်က IS တွေရဲ့ခြေကုပ်စခန်းဖြစ်တဲ့သူတို့ရဲ့ Caliphate နယ်မြေကိုချေမှုနိုင်လိုက်ပြီလို့ဆိုပေမဲ့လည်းIS အကြံဖက်သမားတွေရဲ့ယူဆတွေကအများကြီးပြန့်နှံ့နေရပါ။ဒါလုံးဝပြပြတော့လို့မပြောနိုင်ပါဘူး။တချင်ချင်းမှာပြန်လဲစူးစီးလာနိုင်တဲ့အခြေအနေလေးရှိပါတယ်။ဒါကနံပါတ်1တိတ်အရေးကြီးတဲ့အခုဖြစ်ပါတယ်။နောက်တစ်ချက်ကတော့ YPG cut တွေဟာအမေရိကန်ကလမ်းခွဲသွားပြီးတဲ့နောက်မှာသူတို့ရက်တည်အတွက်သူဟာ Syria asset အစိုးရနဲ့ပေါင်းနိုင်တယ်။ဒါက Russia နဲ့လည်းပေါင်းနိုင်တယ်ဆိုတော့အမေရိကန်အတွက်လည်းဒါတိတ်ပြီးတော့အခြေအနေမကောက်တဲ့အနေအထားဖြစ်သွားနိုင်တယ်ဆိုပြီးတော့လူထူအားစိုးရိမ်ကြပါတယ်။
ဒါပေမဲ့တူရကီဘက်ကတော့အဲ့ဒီဆီးရီးယားအရှေ့မြောက်မှာ safe zone တစ်ခုထူထောင်ပေးမယ်လို့ပြောနေတာပဲမဟုတ်လားအင်ကေအဲ့တော့ cut တွေအတွက်ကလုံခြုံမှုမရနိုင်ဘူးလား
safe zone ဆိုတာလည်းပဲတကယ်တော့တူရကီနိုင်ငံထဲမှာဆီးရီးယားဒုက္ခသည်ပေါင်းများများစွာရှိနေတယ်။တန်းနေချီပြီးတော့ရှိနေပါတယ်။အဲ့တော့အဲ့ဒီဒုက္ခသည်တွေကို cut တွေနေမြေမှာသူကစခန်းဖွင့်ပေးခြင်းတဲ့သဘောသာဖြစ်ပါတယ်။ဆီးရီးယားဒုက္ခသည်တွေအတွက်စခန်းဖွင့်မှာဖြစ်တဲ့cut တွေရဲ့လုံခြုံရေးအတွက်ကတော့ဖိတ်ပြီးတော့ဖြစ်စီမှာမဟုတ်ဘူးဆိုပြီးဆက်ကြပါတယ
်။အဲ့တော့တူရကီကရော YPG cut ကိုဘာကြောင့်တိုက်ချင်ရတာလဲ
။အဲ့ဒါနည်းနည်းရှင်းရဲ cut တွေဟာတကယ်တော့ကမ္ဘာမှာလူဦးရေသန်းပေါင်း40နီးပါးရှိပြီးတော့အမျိုးသားနိုင်ငံတစ်ခုတည်းမရှိပါဘူးသူကနိုင်ငံစုံပြန့်နှံ့ပြီးနေရတဲ့အထူးသဖြင့်ဆီးရီးယားမှာနေတဲ့အီရတ်မှာရှိတယ်တူရကီမှာရှိတယ်တခါအီရန်မှာရှိတယ်ဆီးရီးယားနိုင်ငံမြောက်ပိုင်းမှာပဲသူတို့ရဲ့ကိုယ်ပိုင်အုပ်ချုပ်ရေးရနယ်မြေဆိုတာလေးတစ်ခုရှိနေတာဖြစ်ပါတယ်။လင်းငါးသန်းလောက်ရှိရတင်တယ်။ဆိုတော့အဲ့ဒီဒေသကကတ်စ်တွေဖွဲ့စည်းထားတဲ့ YPG ကိုတူရကီအစိုးရကမကြိုက်ဘူး။ဘာကြောင့်လဲဆိုတော့တူရကီနိုင်ငံတွင်းမှာရှိတဲ့ PKK ဆိုတဲ့အလုံသမားပါတီရှိတဲ့ကတ်စ်ပါတီအဲ့ဒီပါတီကိုတူရကီအစိုးရကအကြမ်းဖက်အဖွဲ့လို့ကြေညာထားတယ်။ဆိုတော့ဒီဆီးရီးယားအစိမ်းမြောက်မှာရှိတဲ့YPG တွေဟာသူတို့နိုင်ငံတွေကအကြမ်းဖက်လို့ကြေညာထားတဲ့ဟာနဲ့တစ်ဆက်တည်းတပေါင်းတည်းဆိုပြီးတော့တူရကီယူဆတယ်။အဲ့ဒီကြောင့်တူရကီကသူတို့ကလုံးဝချိန်မှုန်းကျင်နေတာဖြစ်ပါတယ်
။ဒါဆိုရင်သမ္မတထရန့်ကအီရက်အရှေ့မြောက်ပိုင်းကအမေရိကန်တပ်တွေကိုရုတ်သိမ်းမယ်ဆိုတော့ cut တွေကိုတူရကီလက်ထဲထိုးကျွေးလိုက်သူဖြစ်မသွားဘူးလားအင်ကေ။အဲ့ဒါရောဘာကြောင့်လှုပ်ချင်ရတာလဲ
။ကျွန်တော်အထင်ကတော့တူရကီဟာအမေရိကန်ရဲ့ NATO အဖွဲ့ထဲမှာပါတဲ့သိအရေးကြီးတဲ့နိုင်ငံတစ်ခုဖြစ်ပါတယ်။နောက်ပြီးတော့တူရကီဟာရုရှားနိုင်ငံကိုပိတ်ဆို့ဖို့အတွက်တောင်ပိုင်းမှာထွေနေထားရလဲပဲသိအရေးကြီးတဲ့နေရာတစ်ခုဖြစ်ပါတယ်။ဒါအပြင် ဒီ American C ကတူရီကိုလက်နဲ့ရောင်းချင်တယ် Patriot ဆိုရဲ့လက်နဲ့ဒါပေမဲ့တူရီကတော့ Russia C ကလက်နဲ့ကိုဝယ်ချင်တယ်တွန်ကြီးကဝယ်စနစ်ကိုဆိုတော့အဲ့ဒီလက်နဲ့ရောင်းချင်တဲ့ကိစ္စမှာရောနောက်ပြီး Russia ကိုဟန်တာနိုင်မဲ့ကိစ္စမှာရောတူရီရဲ့ရင်းနှီးမှုကို American သမ္မတကသိမျှော်လင့်နေတယ်အဓိကအဖြစ်အဲ့ဒီအကြောင်းတွေကြောင့်ဒါကမိုင်းညင်းပြောဆိုကတ်စကိုသူကထိုးကြည့်ပြီးတော့တူရီကိုသူ့ဘက်လာအောင်ဆွဲယူတယ်လို့ပြောရင်လည်းပဲမှတ်မယ်မဟုတ်ဘူးထင်ပါတယ်
ကျေးဇူးတင်ပါတယ်ရှင်ဒါကတော့ဥကျော်စန်သာတုံသက်တင်ပြသွားတာပါနောက်ထပ်တုံသက်ချက်သတင်းတစ်ပုဒ်ကတော့အမေရိကန်နဲ့မြောက်ကိုရီးယားနျူကလ িয়ার ဆွေးနွေးပွဲထပ်ပြတ်သွားတဲ့အကြောင်းပါဆိုးမျိုးကနေဘီလ်ဂဲလိုသတင်းပေးပို့ထားတာကိုကိုငင်းချန်းကပြောပြမှာပါရှင
်အပေါ်ရန်အမြင်မှာတော့အခြေအနေသိပ်မကောင်းပါဘူးလာပေါင်းတော်ကြာမှဖြစ်လာတဲ့နျူကလ িয়ার ဆွေးနွေးပွဲကနေမြောက်ကိုရီးယားနှုတ်ထွက်သွားတာပါမြောက်ကိုရီးယားကိုယ်စားလှယ်ကင်မြောင်ဂေးက
ဘာရလာမှာမထပဲဒီညီနိုင်ပွဲပြတ်သွားခဲ့ရတဲ့ဒီခံကတော့အမေရိကန်ဖြစ်ပြီးတော့သူတို့ဟာအမြင်ဟောင်းသူတို့ရဲ့ဒွေးခေါ်ဟောင်းတွေကိုဆွလွချင်းမရှိလို့ပ
ါဒါပေမဲ့ဒါဟာလည်းအစမ်းတော့မဟုတ်ပါဘူးမြောက်ကိုရီးယားကိုယ်စားလှယ်တွေဟာအသာစီးရဖို့အတွက်ဆွေးနွေးပွဲကထွက်သွားနေကြပါဒီတစ်ခါဆွေးနွေးပွဲမှာအသစ်ပါလာသူကဒေါ်နယ်ထရန့်ဖြစ်ပြီးမြောက်ကိုရီးယားနဲ့ဆွေးနွေးပွဲမှာနှစ်ခါတောင်ထွက်သွားမှုပါတယ်ပထမတစ်ခါကကင်ဂျုံအုန်းနဲ့ပထမဦးဆုံးမတွေ့ခင်လေးပါနောက်သတင်းပတ်အနေငယ်အကြာမှာတော့ထရမ်ကကင်ကိုတွေ့ခဲ့ပါတယ်။ဒါပေမဲ့ဟန်နွိုင်းမှာဒုတိယအချိန်တွေ့တဲ့အချိန်မှာတော့ထရမ်ကကင်နဲ့တွေ့တာမှာစောစောစီစီနှုတ်ထွက်ခဲ့ပါတယ်။ကင်ကဒီခရီးအတွက်ယထာသုံးရက်စီးလာပြီးတော့အခုနောက်ဆုံးတစ်ခေါက်နှုတ်ထွက်လိုက်တဲ့အချိန်မှာတော့အဲ့ဒီတုန်းကအဆက်ကွဲသွားတာကိုမမေ့သေးပါဘူး။ဘုံရောင်ရှိကရုံစေးတက္ကသိုလ်ကသူ့တည်တည်ပါ။
And they want to take some place.
Donald Trump လုံနေကြအကွက်ထဲကကစားနည်းချို့ကိုထုတ်သုံးလိုက်တဲ့သဘောပါပဲ။ဘာလို့လဲဆိုတော့ငါတို့အရင်လုံးမယ်ဟန်နွိုင်းမှာငါတို့ပားရိုက်ခံလိုက်ရတယ်ငါတို့ထိတ်တန်းကောင်းဆောင်ကြီးရဲ့ဂုံတိတ်ခါကိုကာဝယ်ဖို့ကိုစလဲကင်မြုံဂိလ်ကအမေရိကန်တွေရဲ့ပားကိုရိုက်ဖို့ပြင်လာခဲ့ပြီးသားပါ
အခုလိုဟန်လုံးနေကြပေမဲ့လည်းနှစ်ဖက်စလုံးမှာစကားဆက်ပြောဖို့အကြောင်းတွေကရှိပါတယ်ထရမ့်ရဲ့ဘီရင်းကပြဿနာတွေရောင်းကြီးတော့လည်းမဟုတ်ပါဘူးရာမွန်ပက်ချီကိုပါတိုကလန်ဒန်ကင်းကောလိပ်ကပါ
Trump တွက်ကတော့မြောက်ကိုရီးယားနဲ့သဘောတူညီချက်ရရင်နိုင်ငံရေးအောင်မြင်တယ်လို့ပြောနိုင်မှာပါ။ဒါကြောင့်လဲကင်ဘက်ကခက်တင်းတင်းကစားနေတယ်လို့ကျွန်တော်ထင်ပါတယ်။တကယ်လို့သမရကိုရေးယူဖို့ကိစ္စသာရှစ်ဆက်တိုးလာမယ်ဆိုရင်တော့မြောက်ကိုရီးယားဘက်ကအလျှော့ပေးဆက်ဆံဖို့ထပ်လုပ်လာမယ်လို့ကျွန်တော်ထင်ပါတယ်
။ကင်နဲ့သဒုထအချိန်ထပ်တွေ့ချင်တယ်လို့ Trump ကပြောပါတယ်။ဒါပေမဲ့အခုချိန်မှာထပ်တွေ့ချင်နေတဲ့ Trump ရဲ့စိတ်ကြောင့်သူ့ဘက်ကကိုယ်စားလှယ်တွေကိုချုပ်ထားတယ်လို့ဖြစ်နေတယ်လို့တချို့လေးလာသူတွေကမြင်ပါတယ်။
အခုပြဿနာကမြောက်ကိုရီးယားကဒေါ်နယ်ထရမ့်နဲ့ဒိတ်ရဲ့သဘောတူညီမှုရချင်တာလို့ကျွန်တော်ထင်ပါတယ်။အလုပ်သဘောအဆင့်ဆွေးနွေးပွဲတွေမှာမဆက်ဆံကျင်ပါဘူး။ဒါကတော့သိသိသားပါတယ
်။အခုလောလောဆယ်မှာတော့မြောက်ကိုရီးယားကထရမ့်ပေါ်မူတည်တယ်လို့ပြောထားပါတယ်။မြောက်ကိုရီးယားကိုယ်စားလှယ်အဖွဲ့ကအင်ကိုပြန်တဲ့လမ်းမှာအမေရိကန်အနေနဲ့ညံ့ညံ့အလျှော့မပေးရင်ထိတ်လန့်ပွဲရာလုံရက်တွေကိုထပ်မြင်ရမယ်လို့သတိပေးထားပါတယ်ခင်ဗျာ။
ထိုင်းနိုင်ငံတော်နိုင်ငံသားသအလုပ်သမားတွေကို3လအတွင်းဖမ်းဆီးခဲ့တဲ့အထက်မှာမြန်မာနိုင်ငံသား1000ကျော်ရှိခဲ့ပါတယ်။ထိုင်းခြေဆိုင် VOA သတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံတွင်းကခရိုင်ဒေသအသီးသီးမှာတရားမဝင်အလုပ်လုပ်ကင်နေကြတဲ့နိုင်ငံသားတွေကိုဖမ်းဆီးခဲ့ရမှာဘန်ကောက်မြို့ကထနုံခေါက်ဆန်လမ်းမှာတော့နိုင်ငံသားအလုပ်သမား20ကျော်ကိုဒီအပိုင်းတွင်ဖမ်းမိခဲ့ပြီး3လအတွင်းမှာတော့တရားမဝင်အလုပ်လုပ်ကင်နေတဲ့မြန်မာနိုင်ငံသား100ကျော်ကိုဖမ်းဆီးခဲ့တဲ့အကြောင်းထိုင်းရနာပိုင်းတွေကထုတ်ပြန်ပြောဆိုခဲ့ပါတယ်။ရွှေပြောင်းလူသမားအခွင့်အရေးကိုရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့အခုလိုပြောသွားပါတယ်
။ဒီ3လအတွင်းမှာဆိုရင်ဒီကျော်တက်မှာလည်းကျွန်တော်တို့ကလည်းဟိုတရားဝင်မဟုတ်တဲ့ပုဂ္ဂိုလ်တွေအလုံးပြုခဲ့တယ်။ပါစတဲ့နိုင်ငံတိုင်းနိုင်ငံကိုဆက်ခွန်ခွန်ခွန်ခင်ဖြစ်ရှိရဆိုတော့မြန်မာနိုင်ငံရတဲ့ဟိုဒေတာမျိုးတော့ရှိရဆိုတော့တရားမဝင်ရဖြစ်ကြမှုတွေအခုတည်းရှိနေပြီဆိုတော့သိရတယ်ကျွန်တော်ပြီးလောက်ကတော့ကျွန်တော်မြန်မာနိုင်ငံကြီးမှာတရားဝင်စစ်အချုပ်မှအမှုစဉ်းလာတဲ့ပုဂ္ဂိုလ်တွေအားလုံးကလည်းထိုင်းနိုင်ငံရောက်တယ်တိုးတော့အမှုရဲ့ဥပဒေသဘောတရားကိုသူနားမလည်ဘူးနောက်ပြီးရောက်တဲ့အချိန်သူအချမ်းမြောင်ရောက်သွားတယ်တရားမဝင်ဖြစ်နေတဲ့တရားတွေတော်တော်များနေပါပြီ
။ဘန်ကောက်မြို့ကထိုင်းလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကတော့စစ်စင်ရေးတွေလုပ်ပြီးလူကုန်ကူးမှုတွေလုပ်နေတဲ့သူတွေနဲ့တရားမဝင်အလုပ်လုပ်ကင်နေသူတွေကိုဖမ်းဆီးမှုတွေလုပ်ခဲ့တာလို့ဆိုပါတယ်။အစိုးရတင်လက်ထက်မှာနိုင်ငံတော်ဝန်ကြီးချုပ်ရဲ့ညွှန်ကြားချက်အရလူကုန်ကူးမှုတိုက်ဖျက်ရေးတွေကိုအဓိကလှုပ်ဆောင်နေတဲ့အကြောင်းနဲ့အသက်မပြည့်သေးတဲ့လူကုန်ကူးခံရသူတွေကိုလည်းကယ်ဆယ်နိုင်ခဲ့တယ်ဆိုပြီးပြောဆိုသွားပါတယ်။ဒါ့အပြင်လူကုန်ကူးမှုတွေနဲ့ဆက်ဆက်ပြီးတရားမဝင်ခိုးဝင်လာပြီးအလုပ်လုပ်ကင်နေသူတွေကိုလည်းဖမ်းဆီးခဲ့တာဖြစ်ကြောင်းပြောဆိုခဲ့ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ VOA မြန်မာပိုင်းရဲ့မနေ့ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနာယူဝက်မှာအပတ်စဉ်ကဏ္ဍတွေကိုနားဆင်တဲ့အခါမှာတော့
ဒီမှာကျွန်တော်တို့ထောက်ပတ်ဆိုရင်ဒီ American Expat တွေကကျွန်တော်တို့2013လောက်တည်းက training လာပေးရပါဘူးနော် training လာပြီးတော့ကျွန်တော်အဲ့
တော့ဒါကတော့အပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်အခုတော့ကျမတို့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတွေကိုမူရင်းအပေါ်မပြတ်ဦးကျော်စံသာနဲ့ကိုညံဝင်းအောင်တို့ကကောက်နှုတ်တင်ပြမှာပါရှင
်မြန်မာနိုင်ငံမှာပဋိပက္ခတွေပြန်ဖြစ်လာလို့တရုတ်ရဲ့ကဘလန်စီမံကိန်းနှေးကွေးဆိုတဲ့ခေါင်းစဉ်နဲ့ Nikkei Asia Review မှာ David Green ရေးတဲ့စောင်းမကိုဖတ်ရပါတယ် NCA လက်မှတ်မထိုးတဲ့အဖွဲ့တွေနဲ့အပြည့်ရစဲရေးမတူးချဲ့တော့ဘူးလို့အစိုးရစစ်တပ်မကြသည်မီကကြေညာလိုက်တဲ့အတွက်တရုတ်ရဲ့ကဘလန်စီမံကိန်းအခက်ကြုံသွားရတယ်လို့စာရေးပါတယ်မြစ်ဆုံစီမံကိန်းကတော့အစကတည်းကရပ်ဆိုင်နေခဲ့တာဖြစ်ပေမဲ့တရုတ်ဥဆောင်စီစဉ်နေတဲ့မူဆယ်လာရှိုမန္တလေးရထားလမ်းစီမံကိန်းကတော့မြောက်ပိုင်းမှာတိုက်ပွဲတွေပြန်ဖြစ်ပြီးနောက်တနည်းမှာပဲတည်ငြိမ်မှုမရှိလို့ရပ်ဆိုင်ရပါတယ်မြောက်ပိုင်းမဟာမိတ်တစိတ်တပိုင်းဖြစ်တဲ့အေအေနဲ့လည်းရခိုင်ပြည်နယ်မှာတိုက်ပွဲတွေဖြစ်လာပြန်ပြီးဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေပြန်လာရေးအတွက်အတားအဆီးဖြစ်ရတယ်လို့ဆိုပါတယ်။မြောက်ပိုင်းမဟာမိတ်တွေနဲ့ဖြစ်နေတဲ့ပဋိပက္ခမှာသူတို့ဂျာဝင်ဖြစ်ရှင်နိုင်စွမ်းရှိရဆိုတာကိုတရုတ်ကပူပြီးတွက်ထားခဲ့ဟန်ရှိတယ်လို့ပညာရှင်တူကိုကူကဖော်ပြပါတယ်။ဒါပေမဲ့အောင်မြင်မှုမရခဲ့ပါဘူးတဲ့။အဲ့တချိန်တည်းမှာပဲအိန္ဒိယသမုဒ္ဒရာကုန်သွယ်ရေးနဲ့ဖြန့်ကျက်နေရာယူမှုအထက်ရှာဖြစ်ဖို့ရည်မှန်းထားတဲ့ကြောက်ဖြူဖွံ့ဖြိုးရေးစီမံကိန်းဟာဆိုရင်လေမြန်မာအနေနဲ့ကျွေးမီအန်ဒီရယ်ဆိုရင်ပြီးပမာဏလျှော့ချလိုက်တဲ့အတွက်တရုတ်စစ်တမ်းကမဖြစ်တော့လို့ရပ်ဆိုင်နေတယ်လို့ရေးပါတယ်စစ်မှုရက်ွက်တွေနဲ့ကုသန်းရောင်းဝယ်ရေးဖွံ့ဖြိုးမှုတွေအတွက်တိဆောက်နေတဲ့စီးပွားရေးဇင်းကြံဒေသအားလည်းပဲတည်ငြိမ်တဲ့စွန့်ရင်အထောက်ပံ့မရနိုင်တဲ့အတွက်တရုတ်ဘဏ်တွေကငွေထုတ်ပေးဖို့လက်တွန့်နေကြတယ်လို့ရေးပါတယ်တကယ်တော့ဒီစီမံကိန်းဟာ UN ဒေသအစိုးရကအဓိကလှုပ်ဆောင်တဲ့စီမံကိန်းတာဖြစ်ပါတယ်တဲ့မြန်မာနိုင်ငံရဲ့ရင်းနှီးမြှုပ်နှံတဲ့နိုင်ငံတွေအစည်းအဝေးထဲမှာတရုတ်ဟာစင်ကာပူပြီးရင်ဒုတိယအများဆုံးဖြစ်နေသေးပေမဲ့တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုဟာစီမံကိန်းပေါင်း120ကျော်မှပြန့်ကျဲနေပြီးတော့ BRI လို့ခေါ်တဲ့ကဘလန်စီမံကိန်းလို့ဒေါ်လာသန်းပေါင်းမြောက်များစွာတန်ဖိုးရှိတဲ့လုပ်ငန်းမျိုးမဟုတ်ဘူးလို့လည်းသူကဖော်ပြပါတယ်။ပုဂ္ဂိုလ်ကပူဆံရငွေနဲ့တိဆောက်ရေးလုပ်ငန်းတွေလုပ်ဖို့အတွက်လိုအပ်ချက်စီးပွားရေးဖွံ့ဖြိုးမှုနှေးကွေးနေတာကုန်သွယ်ရေးစစ်ဖြစ်နေတာဟောင်ကောင်မင်းကြီးမသက်ဖြစ်နေတာတွေကြောင့်အခက်ကြုံနေရတဲ့အတွက်လဲတရုတ်ဟာမြစ်ဆုံစီမံကိန်းပြန်ဆဖို့ NLD ကိုဖိအားပေးနေတယ်လို့လည်းရေးထားပါတယ်။သို့တော်လည်းပဲ NLD ဟာအခုခါမှာလက်မဲ့နှစ်အတွက်ရွေးကောက်ပွဲကိုသာအဓိကထားနေရခြင်းဖြစ်ပါတယ်။မြစ်ဆုံကိုကာကွယ်တာဟာအမျိုးသားအချုပ်အခြာအာဏာကိစ္စလည်းဖြစ်နေပါတယ်။ဒါကြောင့်မြစ်ဆုံကိုပမာဏလျှော့လုပ်မယ်လို့ဆိုလာသည့်တိုင်အောင်ဖြစ်နိုင်ွယ်မရှိဘူးလို့ကျွန်းကျင်သူတွေကသုံးသပ်နေကြကြောင်းရေးသားထားပါရခင်ဗျာ
အာဆန်တွေ့တတိပေးချက်ရေဒါနဲ့ဖမ်းရခက်အောင်တီထွင်ထားတဲ့ရုရှားလို့တိုက်လျင်နေလာပြီးဘယ်သူဝယ်မှာလဲဆိုတဲ့ခေါင်းစဉ်နဲ့ National Interest ကမ္ဘာရေးရာစားဆောင်မှာချာလီခေါင်းရေးတဲ့ဆောင်းပါးကိုဖတ်ရပါတယ်ဩဂုတ်လကုန်နဲ့စက်တင်ဘာလဆန်းပိုင်းရုရှားနိုင်ငံက Max 2019လေကြောင်းပြပွဲမှာ Sukhoi Su-57E အမျိုးအစားနိုင်ငံသားတင်ဖို့မဲ့အစ်မင်းတိုက်လေရင်တွေကိုခင်းကျင်းပြသခဲ့ပြီးဘယ်သူဖြစ်ဖြစ်ဝယ်ယူခွင့်ပေးထားပါတယ်ရုရှားနိုင်ငံဆိုင်ရာမြန်မာတန်အမတ်ကြီးကသူတို့အနေနဲ့လည်းဒီဂျက်တိုက်လေရင်တွေကိုစိတ်ဝင်စားကြောင်းအရေးအမွေပြောကြားခဲ့ပါတယ် မြန်မာတပ်မတော်လေတပ်မှခင်မီဂျက်တိုက်လေယာဉ်တွေအများကြီးမရှိပါဘူး။ကမ္ဘာလုံးဆိုင်ရာစစ်တပ်စွမ်းရည်နဲ့အင်အားကိုလေ့လာတဲ့ The Military Balance သုတေသနအဖွဲ့ရဲ့2019စာရင်းအရမြန်မာလေတပ်မှရှေ့တန်းစစ်မြေနာ3 MiG-29 အနည်းငယ်နဲ့ခင်မီတော်တဲ့တရုတ်လို F-7 တိုက်လေယာဉ်ကအများစုဖြစ်တယ်လို့ဆိုပါတယ်။မြန်မာစစ်တပ်ဟာ2018ခုနှစ်အတွင်းSU-30 အမျိုးအစားအင်ဂျင်နှလုံးတက်ရုရှားတိုက်လေယာဉ်6ဆင်းကိုဝယ်ယူဖို့အမှားသာပို့ခဲ့ပြီးအခုတော့3ဆင်းမြန်မာတပ်မတော်ကိုလွှဲပြောင်းပေးခဲ့ပြီလို့ဖော်ပြထားပါတယ်မြန်မာစစ်တပ်ဟာ SU-75 အမျိုးအစားကိုစိတ်ဝင်စားခဲ့ပေမဲ့ SU-30 အမျိုးအစားကိုသာမှားရတာကအစိုးရက SU-30 အပိုပစ္စည်းဝယ်ယူဖို့စစ်သုံးဘတ်ဂျက်ချပေးလာရင် SU-30 တွေကို SU-75 အဖြစ်လွယ်တကူပြောင်းလဲနိုင်တာကြောင့်ဖြစ်ပါတယ်SU-75 ရဲ့ခံမှန်းခြေစင်းတော့ဟာတစ်စင်းကိုဒေါ်လာ45သန်းကနေ54သန်းကြားရှိတယ်လို့ဖော်ပြပါတယ်။2018မှာမှာယူခဲ့တဲ့ SU-30SM တွေကိုအတိုင်းအတာတစ်ခုတည်းအဆင့်ထမ်းမြင့်လို့ရပြီးမော်ဒယ်အသစ် SU-35 နဲ့ဆင်တူသွားနိုင်တယ်လို့ရေးသားထားပါတယ်။တကယ်တော့မြန်မာတပ်မတော်ဟာ SU-75E Russia Jet တိုက်လေယာဉ်တွေကိုသုံးဖို့လိုအပ်နေပြီလားဆိုတာကိုလည်းဆောင်းပါးရှင်ကမေးခွန်းထုတ်ပါတယ်။မြန်မာစစ်တပ်ကတိုင်းရင်းသားသဘုံတွေကိုမြေပြင်ထိုးစစ်ဆင်ရမှာ SU-30SM တိုက်လေယာဉ်တွေကိုသုံးကောင်းသုံးနိုင်တယ်လို့မြန်မာတိုင်းသတင်းစာပါဖော်ပြချက်ကိုလည်းဆောင်းပါးရှင်ချာလီဂေါကကိုးကားထားပါတယ်။အပြည့်စုံကို nationalinterest.org စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာနိုင်ငံဟာစစ်စုရလက်ထက်တလျှောက်လုံးမှာလူခွင်နဲ့ပတ်သက်ပြီးတော့ကုလသမဂ္ဂနဲ့နိုင်ငံတကာမျက်နှာစာတွေမှာစစ်စုဟောဝါပြောဆိုဝေဖန်တာတွေခံခဲ့ရပြီးပါတယ်။အခုရွေးကောက်ပွဲနဲ့တက်လာတဲ့ NLD အယက်သားစုရလက်ထက်မှာလူခွင်ကိစ္စဟာတကြော့ပြန်လူပြောများစရာဖြစ်လာတာမို့လို့အခုဒီကျင်းပနေတဲ့ကုလသမဂ္ဂထွေထွေညီလာခံတတိယကော်မတီမှာမကြခင်မှာဆွေးနွေးဆုံးဖြတ်ချက်ချစရာတွေရှိနေပါတယ်။လူခွင်နဲ့ပတ်သက်ပြီးတော့တစ်ချိန်လုံးပြောဆိုလာခဲ့ကြသူတွေအခုတော့စုရအာဏာယူလာချိန်မှာလူခွင်နဲ့ပတ်သက်ပြီးတော့အမြင်များပြောင်းသွားလို့လားဒါမှမဟုတ်ရတဆူရရဲ့လုတ်ပိုင်ခွင့်ပဲနင်းနေလို့လားသရရှင်တွေဘလို့ယူဆကြပါလဲလာမယ့်အင်္ဂါနေ့ညဒိုင်းလီလိုက်စီစဉ်မှာဒီကြောင်ဆွနေကြမှာဖြစ်ပါတယ်ပါဝင်ဆွနေမြင်းများလို့တဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကို VOE မြန်မာပိုင်းကိုပို့ထားမယ်ဆိုရင်ဒိုင်းလီလိုက်စီစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုန်းတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုးပြီးတော့ပို့ထားလို့လည်းရပါတယ်VOE မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရှင်ကိုကျေးဇူးပါတယ်ခင်ဗျာ
။ကိုတောင်ညူတင်ဆက်မဲ့အင်္ဂါနေ့ညတိုက်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြမှုထပ်မံဖိတ်ခေါ်ပါရရှင်။အခုတော့နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်မှာပါ။
မစ်ဆွေတူကအပြင်စားတောက်ဆိုင်မှာသွားစားကြပါစို့လို့ဆိုရင်ဘယ်သူကကျွေးမယ်ဆိုတာကတော့ရှင်းပါလေအများအဖြစ်ကတော့သွားစားဖို့ခေါ်သူကကျွေးမယ်လို့နားလေကြပါလိမ့်မယ်ဒါပေမဲ့လို့မစ်ဆွေ၃လေးဦးစုပြီးစားတောက်ဆိုင်မှာသွားစားကြမယ်ဆိုရင်ကိုအားလုံးစားပြီးတောက်ပြီးလို့စပွဲတို့ကကြက်တဲ့ငွေဖြတ်ပိုင်းလာချတဲ့အခါဘယ်သူကငွေထုတ်ပေးမလဲတူဦးကတော့အားနာလို့ဖြစ်စီစိတ်နာကောင်းလို့ဖြစ်စီကျွန်တော်ကျမပဲပေးလိုက်မယ်လို့ပြောရင်ပြောပါလိမ့်မယ်ဒီလိုအချိန်မျိုးမှာအင်္ဂလိပ်လိုဘယ်လိုသုံးနှုန်းပြောဆိုမလဲပြောနိုင်တဲ့အသုံးတစ်မျိုးက
Let me pick up the tab
နောက်တစ်ခါနားဆင်ကြည့်ကြရအောင
် Let me pick up the tab
ဒီနေရာမှာနောက်ဆုံးစကားလုံးဖြစ်တယ် TAB tab ကတော့ဘန်စကားဖြစ်ပြီးစားတောက်ဆိုင်ဒါမှမဟုတ်အယောင်ဆိုင်ဆိုင်ကကြတဲ့ငွေပြေစာဖြတ်ပိုင်းကိုဆိုလိုတာဖြစ်ပါတယ်ကိုကကျွေးမယ်လို့ဆိုရင်နောက်တစ်မျိုးပြောနိုင်တာကတော့
Let me foot the bill for this.
Now ta na sin chi ja ya aw.
Let me foot the bill for this.
De be ga ro jma pi pya si su da be phit par de. Di niya ma foot foot ga kriya a ni ne tong tha da phit pi bans ga de be ga ro site thau pi de tbo be phit par de. Tatiya de myu pyo nai da ga ro
Let me. It's my treat.
Now ta na sin chi ja ya aw.
Let me. It's my treat.
De be ga ro ကျမကျွေးပါမယ်ဆိုတာပဲဖြစ်ပါတယ်ဒီနေရာမှာ TREAT treat ကအဓိပ္ပာယ်မျိုးရှိပါတယ်စိတ်ချမ်းသာရအောင် ကျွေးတာ၊မွေးတာ၊လက်ဆောင်ပေးတာစသဖြင့်ကိုညှိနှွန်းပြောဆိုတာဖြစ်ပါတယ်။စားတောက်ဆိုင်သွားလို့ဘယ်သူကကျွေးမလဲ။အနောက်နိုင်ငံမှာလို့ကို့အတွက်ကိုပေးကြခြေဆိုရင်ရောဘယ်လိုပြောမလဲ
။ Dutch treat.
နောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ Dutch treat.
Dutch treat အစားနောက်ထပ်ပြောလို့ရတဲ့အသုံးတစ်မျိုးက
Go Dutch
နောက်ခေါက်နားဆင်ကြည့်ကြရအောင
် Go Dutch
ဒီနေရာမှာ D-U-T-C-H Dutch ကဘေးကလာတယ်လေ Holland နိုင်ငံသား Dutch ကလာတာဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ပေါင်း300ကျော်က British နဲ့ Dutch တွေဟာစစ်ပွဲကြီးတွေဆင်နွှဲခဲ့ကြတယ်စစ်ဖြစ်တယ်ဆိုရင်ပဲရန်ဆောင်ကြတော့တာပေါ့ရှင်ဒါကြောင့်မို့အင်္ဂလိပ်မှာ Dutch ဆိုတဲ့စကားလုံးဟာနိုင်ပြောတာစော်ကားတဲ့သဘောရောက်ပါလေအဲ့ဒါကတော့ထူစင်းကပေါ့ဥပမာ courage ဆိုတဲ့တတ္တိကို Dutch နဲ့တွဲပြီး Dutch courage လို့ဆိုရင်တော့တတ္တိကြောင့်တာကိုဆိုလိုပါလေဥပမာသူကအရက်မှုမှာတတ္တိရှိတာဆိုရင် Dutch courage လို့ပြောလို့ရပါတယ်ရှင်ဒါကြောင့်မို့လို့ treat ဆိုတဲ့ကျွေးမွေးတာမျိုးစိတ်ချမ်းသာတာမျိုးနဲ့ Dutch ကိုတွဲပြီးသုံးတဲ့ Dutch treat လို့ဆိုရင်တော့ကျွေးတော့ကျွေးပါရဲ့ရှင်ကိုစားတာအတွက်ကိုပေးကြီးဆိုတဲ့သဘောရောက်ပါလေတော်ရရှိများကိုဒီနေ့မိနစ်တွေတင်ပြခဲ့တယ်အင်္ဂလိပ်အသုံးနှုန်းတွေထဲမှာကိုကစိုက်ပြီးတော့ကျွေးမယ်ဆိုရင်ပြောလို့ရတာက
pick up the tab
နောက်တစ်မျိုးက
foot the bill
နောက်ထပ်ပြောနိုင်တဲ့တစ်မျိုးက
it's my treat
ကိုစားတာကိုကိုပေးကြီးဆိုရင်တော့
dutch treat
နောက်တစ်မျိုးပြောနိုင်တာက
go dutch
လို့ပြောနိုင်ပါတယ်အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တယ် idiom အသုံးမဲ့ဖြစ်ပါတယ်
ဒါကတော့ဒေါ်လာလတန်းတင်ဆက်နေတဲ့ American 3 English စာအစီအစဉ်ဖြစ်ပါတယ်။အခုတော့စီးပွားရေးကဏ္ဍကိုဆက်လက်တင်ဆက်မှာပါ။မြမတက်သီးဝလံအဓိကဈေးကွက်ဖြစ်တဲ့တရုတ်ဘက်ကိုအရင်လိုတရားမဝင်တင်ပို့လို့မရတော့ဘဲတရုတ်အစိုးရရဲ့တရားဝင်ခွင့်ပြုချက်ရမှရောင်းချနိုင်တဲ့အတွက်မြမစိုက်ပျိုးရေးလောကမှာအချိုးအကွေကြီးတစ်ခုဖြစ်လာပါတယ်။မြမနိုင်ငံထောဘက်သီးစိုက်ပျိုးထုတ်လုပ်တင်ပို့ရောင်းချသူများအသင်းတွဲဘက်အတွင်မှုကိုကျော်စိုးမင်းကိုမတ်တင်ကီထိုက်ကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာတင်ပြထားပါတယ်ရှင
်ကုန်တယ်လာဆွေးနွေးတယ်ပရမမေးတဲ့ချက်ကပါလို့ဆိုတော့တရဝင်တွင်တွင်ခွင့်ရပြီလားပေါ့22ပေါက်ရှိတယ်အဲ့22ပေါက်ကနေတရဝင်တွင်တွင်ရပြီလားဆိုတော့ကျွန်တော်တို့လုပ်နေတော့ဖြစ်နေတယ်ဒုတိယတစ်ချက်ကသူတို့ပတ်စံရှိရအတွက်ဥမာထောဘက်သီးဆိုဥမာပြောမှာပေါ့เนาะကျွန်တော်ထောဘက်သီးကြောင်းမဲ့သိတာပေါ့ဆိုတော့အခုချီလီကနေဝင်ခွင့်ရပြီနယူးဇီလန်နေဝင်ခွင့်ရပြီသူတို့ပတ်စံအဓိကမဟုတ်တော့သူတို့ဆေးဖူးဆေးတီးဟိုအဓိကထားသွားနေရတော့ပေါ့เนาะအဲ့တော့သူတို့အဲ့ဒါအဲ့လိုနိုင်ငံတွေကိုဝင်ခွင့်စပေးနေပြီအဲ့တော့ကျွန်တော်တို့ကစူးစမ်းနေရပေါ့เนาะအခုစီဝါကူတန်နဲ့ဒီကျွန်တော်တို့ MFPB ကျွန်တော်တို့မြန်မာနိုင်ငံထောဘက်သီးရဲ့ပူပေါင်းပြီးမှကျွန်တော်တို့အဲ့တရားဝင်လျှောက်ဖို့ကိုကျွန်တော်တို့တရုတ်ကိုကန့်လန့်ထားတယ်တရုတ်ကလည်းဘောစားသူတို့ဘက်ကခွင့်ပြုရဲဆိုရင်ကျွန်တော်တို့စစ်ဆေးရမယ်ပေါ့အဲ့အပိုင်းမှာတရုတ်ကုန်တယ်တွေကကျွန်တော်တို့အကြံပေးတာတော့ရှိတယ်ဘယ်လိုမျိုးလုံးဆိုတော့သူတို့တရုတ်ဆိုရအောင်ခန်းခဏပြောပေးပါခန်းခဏပြောပေးပြီးမှသူတို့ဘက်ကလည်းတောင်းဆိုမယ်ဆိုရင်တရုတ်ဆိုရမြန်မြန်ခွင့်ပြုမယ်ပေါ့နော်အဲမဟုတ်ရင်တော့ကြာမယ်ပေါ့
မြန်မာကုန်တယ်တွေအနေနဲ့ရောတရုတ်ဘက်ကသတ်မှတ်ထားတဲ့အရေးအသွေးပြင်မိအောင်စစ်ဆေးပေးဖို့ဖြစ်နိုင်တဲ့အနေအထားရောရှိပါသလား
ဒီမှာကျွန်တော်တို့ထောက်ပတ်ဆိုရင်ဒီအမေရိကန် expert တွေကကျွန်တော်တို့2013လောက်တည်းက training လာပေးရပေါ့နော် training လာပေးတော့ကျွန်တော်အဲဒီတော့တော့ thank you မဆပ်ဘူးဗျာဒီတိုင်းညောင်းလို့ရနေတာပေါ့နော် 2015-16 မှာစကားပြောလာတဲ့အချိန်မှာကျွန်တော်တိုက်သွားချိန်မှာတိုက်ရကျွန်တော်တို့3ပေးပြီဘာလို့ဆိုတော့ငါတို့ပတ်စံရှိလာပြီအဲတော့ငါတို့ food safety ကိုနည်းနည်းအဓိကထားလာမယ်နောက်နှစ်နှစ်မှာဆိုရင်မင်းတို့ food safety ကမကောင်းဆိုရင်ငါတို့နိုင်ငံနဲ့ဝင်ခွင့်မပေးနိုင်ဘူးလို့ကျွန်တော်တို့သတိပေးတယ်အဲကျွန်တော်တို့တောင်တူထောက်ပတ်တောင်တူကတော့အဲတနည်းနည်းနဲ့အတွင်းဆင်ပြေသွားလိမ့်မယ်လို့ကျွန်တော်တို့ယုံကြည်ရပေါ့နော
်ဒီ American ဘက်က training ပေးတယ်ဆိုတာကဒီထောက်ပတ်တခုတည်းလားဘယ်အပိုင်းနေမှာရောရှိပါသေးလဲကိုကျော်စွန်းမင်းတို့ရောဘယ်လို training တွေရပါသလဲရှင်
တခြားနယ်ပယ်တီးတူလဲကျွန်တော်သိရသလောက်ဆိုရင်ကော်ဖီကိုပေးတယ်ကော်ဖီဆိုလဲဒီအမေရိကန်ကိုသွားနေပြီလက်ဖက်ပေးတယ် GI ဇက်ကနေပေါ့နော်အဲလက်ဖက် training တွေပေးတယ်အဲနောက်တစ်ခါ macadamia training တွေပေးတယ်ကျွန်တော်သိရသလောက်ပြောတာပေါ့နော်အကုန်တော့မဟုတ်ဘူးအဲအဲ့ထဲမှာကျွန်တော် top up ကလည်းပါတယ်ဘလို training တွေပါတယ်ဆိုတော့ IPM နဲ့ဆိုလို့တွေ့ပုံမွားထိန်းချုပ်ကြီးတွေပေါ့နော်ပြီးတော့ global gas ဆိုတဲ့အဲ good agriculture practice ဆိုတဲ့ဥစ္စာနိုင်ငံတကာ global cap ပေါ့နော်အဲ့ဒါကြီးကျွန်တော်တင်ရတယ်နောက်ပြီးတော့မျိုးရွေးချယ်နေပေါ့ကျွန်တော်တို့ရှိမှာပဲမျိုးနဲ့တင်တော်လဲဆိုတဲ့တင်တန်းတွေကျွန်တော်ရတယ်နောက်ပြီးတော့ကျွန်တော်တို့ဒီအခုဒီ7လပိုင်း12လပိုင်းဆိုရင်ရင်းမဲ့မှုနည်းပညာလို့ခေါ်တဲ့ဒီ prepping board တစ်ချိန်နဲ့တစ်ခါလဲရင်းမဲ့အောင်ဆိုတဲ့နည်းပညာကိုလာလိမ့်မယ် American expert တယောက်လာလိမ့်မယ်7လပိုင်း12လပိုင်
း तू อ่ะဘယ်ကပေးတာပါလဲ
ကျွန်တော်တို့အဲ Renro International နဲ့ပေါင်းပြီး USA ကနေပေးတာဗျအဲ့ training နဲ့အခုနောက်ပိုင်းကျတော့ UK နဲ့ကျွန်တော်တို့ပူးပေါင်းတယ် UK ကနေ expert တွေခေါ်ပေးတယ်အခုနောက်ဆုံးတယောက်ဆိုရင်ကျွန်တော်တို့ရင်းမဲ့မှုနည်းပညာဟာဝို့ IPN နဲ့တွေ့ပြီးမှ UK ကနေကျွန်တော် American expert တယောက်ကိုခေါ်ပေးတယ
်အခုဒီမြန်မာနိုင်ငံကစိုက်ပျိုးရေးကအဓိကလုပ်နေကြတာနောက်ခါပြည်ပဈေးကွက်ထိုးဖောက်တဲ့နေရာမှာလည်းဟိုလိုအပ်ချက်တွေအများကြီးရှိနေပါတယ်ဆိုတော့ဒီနိုင်ငံတကာနည်းပညာအထောက်အကူကထိရောက်မှုရှိပါသလားအခုလောလောဆယ်ကိုကျော်စုမင်းတို့ရနေတဲ့အထောက်အကူကဒီထက်ပိုပြီးတော့များလိုအပ်ပါသေးလား
လက်ရှိအနေထားရတော့သူတို့ကတော့ပြီးခဲ့တယ်ပေါ့နော်ဒီကနေ့အချိန်မှာကျွန်တော်တို့ကစိုက်ပျိုးရေးနည်းပညာအတိုင်းပေါ့ဆိုလိုတဲ့သဘောကသူတို့ပေးခဲ့တဲ့နည်းပညာကသူတို့ရဲ့ရေမြေကြာရာဒီဥရုနဲ့ပတ်သက်ပြီးပေးခဲ့တာပေါ့မက်ဆေ့ပေးခဲ့တာကျွန်တော်တို့ဒီမှာရှိတဲ့ရာဒီဥရုနဲ့မတူညီဘူးအဲ့ဒါကိုကျွန်တော်တို့ပြန်ရှာဖို့ရတယ်ဒါပေမဲ့အရန်တော့အထောက်အကူဖြစ်တယ်လို့ကျွန်တော်ထင်ပါတယ
်တရုတ်ဘက်ကအခုလောလောဆယ်မှာတော့ဖရဲတို့ဘာလို့တော့ဆက်ထွက်နေတဲ့သဘောရှိပါတယ်မူဆယ်တို့ဘာလို့ပါလေဆိုတော့ဒါဖြစ်လာနိုင်ကြတော့နောက်နှစ်လောက်မှာတရုတ်ဘက်ကတီးနှံတရားဝင်တင်ပို့ခွင့်ဟိုမရေရာတော့ဘူးဆိုလို့ရှိရင်ပြည်ရင်းကတောင်သူတွေနောက်ခါတီးနှံဆိုင်တဲ့စိုက်ပျိုးရေးသမားတွေအတွက်ဘယ်လိုတွေရိုက်ခတ်လာနိုင်ပါသလဲ
ဖရဲဝင်တဲ့လမ်းကြောင်းရဲ့အနေအထားကိုကျွန်တော်ပြောပြမယ်နော်ဟုတ
်ကဲ
့ဖရဲကသူတို့ဂျွန်န်ဆိုးရားနေငါတို့ဖရဲတရုတ်တွေကဖရဲသွားဆိုင်တယ်အဲအကြောင်းငါတို့ဒါတွေကတရုတ်ဖရဲတွေဝင်ခွင့်ပြုပါဆိုပြီးမှအဖွဲ့တစ်ခုကထိန်းချုပ်ပြီးမှဝင်ခွင့်ပြုနေတာပေါ့နော်ဒါပေမဲ့ဆိုးကျိုးကပါလဲဆိုတော့သူတို့ကစားခြင်းသလိုကစားလို့ရမယ်သူတို့ရဲ့လက်ပုံမှာပဲရှိနေတော့ပေါ့နော်အဲသူတို့ကလည်းအဲ့လိုမျိုးတရားဝင်တင်လို့မရရင်တော့အရင်ဆိုးဆိုးရွားဖြစ်သွားနိုင်တယ်ကိုကျွန်တော်တို့ထောဘက်တည်းအနေနဲ့ကတော့ကျွန်တော်တို့ခုလက်ရှိကတော့လက်ရှိထွက်နေတာတော့ကျွန်တော်တို့ထွက်ချိန်နဲ့ကွဲလွဲတယ်ထိုင်းကိုအဓိကထားထွက်နေအဲထိုင်းကနေမှကျွန်တော်တို့ရှေ့တောင်အရှောက်ကိုပြန်ထွက်နေရပေါ့နော်အဲ့တော့ဆိုးဆိုးရွားရွားတော့ထောဘက်ကတော့အရင်ကြီးမထိခိုက်နိုင်ပါဘူးစီကောင်ရဖို့ရည်ရချက်ဆိုတဲ့ဟာမှာတော့နည်းနည်းလေးတော့ထိခိုက်နိုင်တာပေါ့
နောက်ဆုံးမြင်ချင်တာကတော့အဲ့ဒါတရုတ်ဈေးကွက်ကဘယ်လောက်အရေးကြီးပါသလဲရှင
်တရုတ်ဈေးကွက်ကဘယ်လောက်အရေးကြီးလဲဆိုတော့ကျွန်တော်တို့လူကြီးရကျွန်တော်ကဘာလူကြီးရတော်တော်များများရဲ့အပေါ်သူကယူထားတာလေနော်ယူထားဆိုတော့ကျွန်တော်တို့ကပြန်စဉ်းစားတော့အခုလက်ရှိနေထားတော့အရန်ရေးမပါသေးဘူးသူတို့ရဲ့စားလို့ကဘယ်လောက်တိဖြစ်လာလဲဆိုတော့2009လောက်မှာသူတို့ကထောဘက်တီကိုစပြီးမှ twin စားလာအဲစား twin နဲ့မိကတန်300ပဲစား twin နဲ့ဒါပေမဲ့2018အကုန်မှာတော့သူတို့ကတန်တစ်သိန်းတိ twin ထားတယ်အဲဘာကြောင့်လို့ဆိုတော့သူတို့တွေကအစိုးရနဲ့ကုမ္ပဏီတစ်ခုပူးပေါင်းပြီးမှထောဘက်တီကဘယ်လောက်သူအကျိုးပြုရဲဆိုတော့အဲဘယ်လိုပြောမလဲနော်ဘောသူသားတွေကိုအရင် sharing လုပ်နေဆိုအခုရင်းနှောင်းလွန်ခဲ့တဲ့နှစ်လောက်ကထောဘက်တီလို့ပြောရင်တရုတ်တွေမသိဘူးဒါပေမဲ့ဒီနှစ်ပိုင်းထဲမှာထောဘက်တီလို့ပြောရင်သူတို့သိသွားတယ်ဆိုရဲသဘောကသူတို့လူဦးရေနဲ့တကယ်တာစားတတ်သွားရင်ဆိုတဲ့ကျွန်တော်တို့မျိုးမှန်းချက်နဲ့ကျွန်တော်တို့တိုးနေတာဖြစ်တယ်အဲတကယ်လို့မရှိခဲ့မဖြစ်ခဲ့ဘူးဆိုရင်ရောလို့ကျွန်တော်တို့တွေးတယ်ဒါပေမဲ့မဖြစ်ခဲ့ဘူးဆိုရင်ကျွန်တော်တို့ရဲ့ site ကလည်းရပ်သွားမှာပေါ့နော်ဘာဖြစ်လို့လဲဆိုတော့လူရတဲ့ပို့သွားမယ်ကျွန်တော်ဈေးကွက်လေးကဒီဘက်ဟိုဥစားပေါ့ဒီအနေနဲ့နေပဲသွားမယ်ဆိုရင်တော့ကျွန်တော်တို့ကအဲတိတ်တက်လာမှာမတက်လာနိုင်ဘူးပေါ့နော်တကယ်လို့တရုတ်ကိုလာရခဲ့တယ်ဆိုရင်ကျွန်တော်တို့က site ကဘလောက် site ဆိုတဲ့ဟာကိုကျွန်တော်တို့ကမှန်းလို့ရသွားတယ်ပေါ့နော်အဲ့အတိကတော့ user ကတော့အဲ့ဒါပဲပေါ့
မသိန်ကြီးထိုက်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင်အခုတော့တုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ရမှာပါကိုအောင်ကနေပြီးတော့ဒီတစ်ပတ်အတွက်လာမယ့်2020တခုနှစ်အမေရိကန်ပြည်ထောင်စုရဲ့ DV ကန်ဆယ်မဲအစီအစဉ်အကြောင်းကိုတင်ပြထားပါတယ်ရှင
် 2021ခုနှစ်အတွက်အမေရိကန်ပြည်ထောင်စုကိုရွှေ့ပြောင်းချေချနေထိုင်ခွင့်ရမယ် Diversity Visa DV ကန်ဆယ်မဲ့လျှောက်လာတွေကိုစတင်လက်ခံနေပါပြီ။မြန်မာစံတော်ချိန်အော်တိုဘာလ2ရက်ည7:00ခွဲကနေနိုဝင်ဘာ5ရက်ည7:00ခွဲထိဒီလျှောက်လာတွေကိုလက်ခံသွားမယ်လို့ဆိုရတယ်။ကဲအခုတော့ DV ကန်ဆယ်မဲ့အစီအစဉ်ကိုဘယ်လိုလျှောက်ထားမလဲဆိုတဲ့အကြောင်းပြောပြအောင်ပါမက်ခင်ပြည့်တွေ့ရေ
။ဟုတ်ပါတယ်ကိုအောင်ရေ။ DV လျှောက်လာတွေကို www.dvlottery.state.gov ဆိုတဲ့အင်တာနက်စာမျက်နှာမှာရှောက်လို့ရပြီးတော့စာရွက်နဲ့ရှောက်လွှာတင်တာမျိုးကိုတော့လက်မခံပါဘူးဒီလိုရှောက်တဲ့အခါမှာကိုယ့်အတွက်မှတ်တမ်းအနေနဲ့သိမ်းထားဖို့ဒီရှောက်လွှာကို print ထုတ်ထားဖို့ကိုလည်းသူတို့ကအကြံပေးထားပါတယ်ဒါမှကိုယ်ရှောက်ထားတာဘယ်အခြေအနေကိုရောက်နေပြီလဲနောက်ကို TV ကန်ဆယ်မဲ့ပေါ့မပေါ့ဆိုတာကိုလည်းပြန်ကြည့်လို့ရအောင်လို့လေဒါနဲ့ TV ကန်ဆယ်မဲ့အကြောင်းကိုပြောပြပါအောင်ရှင်
DV ကန်ဆမ်းမဲ့ဆိုတာကတော့ American ပြည်အောင်စုမှာရွှေ့ပြောင်းချေချနေထိုင်သူတွေရှောက်လို့ရတဲ့ကန်ဆမ်းမဲတစ်မျိုးလို့ဆိုရမှာပေါ့ဗျာ2021ခုနှစ်အတွက်အမေရိကကိုလာရောက်ချေချနေထိုင်ဖို့လူပေါင်း 5,000 ကျော်ကို American ဆွေရကခွင့်ပြုမှာဖြစ်ပြီးအဲ့လိုလာရောက်ခွင့်ရဖို့ရှောက်လို့ရတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်ရှောက်လွှာရှင်တွေအနေနဲ့သူတို့ရွေးချယ်ခံရမယ့်အဆိုတာကို2020မေလ5ရက်နေ့ရောက်ရင် DV ကန်ဆမ်းမဲ Internetdvlottery.state.gov မှာတွားကြည့်လို့ရပါတယ်
။ဟုတ်ကဲ့ကျမတို့ဒီအိန်းနီးချင်းကမ္ဘောဒီးယားနဲ့လာအိုမလေးရှားနိုင်ငံတွေကလူတွေကတော့ DV ကန်ဆမ်းမဲကိုရှောက်နိုင်ပါတယ်။ဒါပေမဲ့တရုတ်ဘင်္ဂလားဒေ့ရှ်နဲ့ဖိလစ်ပိုင်နဲ့ဗီယက်နမ်နိုင်ငံကလူတွေဆိုရင်တော့ဒီ DV ကန်ဆမ်းမဲကိုရှောက်လို့မရပါဘူး။ဘာလို့လဲဆိုတော့လွန်ခဲ့တဲ့9နှစ်အတွင်းအဲ့ဒီနိုင်ငံတွေကနေအမေရိကန်ပြည်ထောင်စုကိုလာရောက်အခြေချတဲ့သူတွေ 5,000 လောက်ရှိတယ်လို့ဆိုပါတယ်။DV visa ကိုဘယ်လိုလူမျိုးတွေရှောက်လို့ရသလဲဆိုတာကိုလည်းပြောပြပေးပါအောင်ကိုအောင်ရေ
DV visa ကကမ္ဘာနေရဘယ်ပိုင်းကလူဘလောက်ကိုပဲခေါ်မယ်အဲ့ဒီဒေတာထဲမှာဆိုရင်ဘယ်နိုင်ငံတွေကလူဘလောက်များများကအမေရိကန်ပြည်ထောင်စုကိုရောက်လာပြီးပြီလဲရှာတဲ့ဖြင့်တွက်ပြီးတော့ခေါ်တာပါမြန်မာနိုင်ငံကတော့ခွင့်ပြုတဲ့နိုင်ငံတွေစီးရင်ထဲမှာပါပြီးမြန်မာနိုင်ငံမှာမွေးဖွားသူဘယ်သူမှမဆို DV ကိုရှောက်လို့ရပါတယ်လက်ရှိဘယ်နိုင်ငံမှာပဲနေနေဘယ်နိုင်ငံသားပဲဖြစ်ဖြစ်ရှောက်လို့ရပါတယ်ဒါမှမဟုတ်ရင်လေကိုယ့်ရဲ့အိမ်တော်ဘက်ဒါမှမဟုတ်မိဘတွေကလည်းမြန်မာနိုင်ငံသားတွေဆိုရင် DV ရှောက်ခွင့်ရှိပါတယ်ဗျာ
DV ရှောက်လာတွေကို website မှာဖြည့်ဆွက်တာမှာတော့ကိုယ့်ဘက်သာဖြည့်ဆွက်ဖို့ကိုတိုက်တွန်းထားပါတယ်ဒီလိုရှောက်တဲ့နေရာမှာပတ်စံတပြားမှာကုန်စရာမလိုပါဘူးတခြားသူကိုဖြည့်ဆွက်ခိုင်းမယ်ဆိုရင်လေအဲ့လိုဖြည့်ဆွက်ချိန်မှာကိုယ်ကိုယ်တိုင်ရှိနေဖို့ကိုလည်းအကြံပြုထားပါတယ်ဒါမှသာလိုအပ်တဲ့ကိုယ်ရေးကိုယ်တာအချက်လက်တွေကိုချက်ချင်းမှန်မှန်ကန်ကန်ဖြည့်ဆွက်နိုင်မှာပါ
မေးထားတဲ့မေးခွန်းအလုံးကိုဖြည့်ဆွက်ဖို့လိုပြီးတော့ရှောက်လွှာပြီးဆုံးချိန်အင်တာနက်ကနေပို့လိုက်ပြီးချိန်မှာတစ်ဖက်ကနေလက်ခံရရှိကြောင်းနဲ့ကိုယ့်ရဲ့ရှောက်လွှာနံပါတ်ပေါ်လာပါလိမ့်မယ်။အဲ့ဒီအချိန်မှာဒီနံပါတ်ကိုသေချာမှတ်သားထားဖို့လိုပြီးတော့နောက်ရွေးချယ်ခံရတဲ့စာရင်းကိုထုတ်ပြန်တဲ့အခါမှာအဲ့ဒီနံပါတ်နဲ့ပြန်လည်ရှာဖွေရမှာပါ
။ရှောက်လွှာထဲမှာကိုယ့်ရဲ့အချက်လက်တွေဖြည့်ဆွက်ရမယ့်အပြင်ကိုယ့်ရဲ့ passport ပုံကိုလည်းထည့်သွင်းပေးရမှာပါ။အဲ့ဒီဓာတ်ပုံကိုရှောက်လွှာမတိုင်ခင်6လအတွင်းမှာရိုက်ကူးထားမယ့်ပုံဖြစ်ဖို့လိုပြီးတော့ဓာတ်ပုံကိုပြုပြင်တာတွေလုပ်လို့မရပါဘူးကိုဘာသာရိုက်မယ်ဆိုရင်လဲကာလာနဲ့ဖြစ်ရပါမယ်နောက်ခံမှာအရေးကြနေတာမျက်နှာမှာအလှပြင်ထားတာစပင်နဲ့ကိုယ်နေတဲ့ပုံမျိုးတွေကိုလက်မခံပါဘူးပုံရဲ့လင်းမောက်ဟာလည်းပုံမှန်ဖြစ်ရပါမယ်မှောင်နေရင်ပဲဖြစ်ဖြစ်ပိုလင်းနေရင်ပဲဖြစ်ဖြစ်လက်မခံပါဘူးနောက်ခံအဖြူရောင်ပြောင်းဖြစ်ရမှာပါ
ဟုတ်ပါတယ်ဒီလိုလျှောက်ထားရမှာအမီမွေးတက်ကလေးနေရလိမ့်စာပညာရေးချင်းဒါမှမဟုတ်ကို့အနေနဲ့တက်မွေးဝမ်းကြောင်းပညာလိုအပ်ပါတယ်အချက်လက်တွေမှားဖြစ်မိရင်တော့နောက်မှပြန်ပြောင်းဖို့မလွယ်တာကြောင့်သေချာဖြည့်ဆွက်ဖို့လည်းလိုပါတယ်နောက်တစ်ခုကအိမ်တော်ရှိမရှိနဲ့အိမ်တော်ရှိရင်လည်းသားသမီးတွေရှိလားအဲ့ဒီသားသမီးတွေဟာကိုနဲ့ရတာလားတခြားအိမ်တော်ကပါလာတာလားစသဖြင့်အလုံးဖြည့်ပေးရပါတယ်အဲ့ဒါမှပဲကိုက DV ပေါက်လို့အမေရိကကိုသွားမယ်ဆိုရင်အလုံးလိုက်နိုင်အောင်ပါမိသားစုတွေခမောနဲ့ဇနီးနှစ်ယောက်လုံးလည်းတီးကြစီရှောက်လို့ရပါတယ်နှစ်ယောက်ထဲကဘသူပဲဖြစ်ဖြစ်ရွေးချယ်ခံရရင်ကို့အိမ်တော်ဘက်ပါလိုက်ပါနိုင်တာကြောင့်ပ
ါဒါနဲ့ကိုအောင်ရေ DV visa ရှောက်ဖို့ဘယ်လိုအရေးချင်းမျိုးတွေရှိဖို့လိုသလဲဆိုတာကိုလည်းပြောပြပါအောင်ရှင့
်ကောင်းပါပြီမက်ကင်ပြူတွေရေဒီလို DV ရှောက်ဖို့အတွက်လိုအပ်တဲ့အရေးချင်းကတော့အထက်တန်းအောင်ရပါမယ်ဒါမှမဟုတ်ရင်လွန်ခဲ့တဲ့9နှစ်အတွင်းလုတ်တဲ့အလုံးမှာလုတ်သက်2နှစ်ရှိရမှာဖြစ်ပြီးတော့အဲ့ဒီအလုံးကိုလုတ်ကင်ဖို့အတွက်တင်တန်း2နှစ်လောက်တက်ရောက်ခဲ့သူဖြစ်ရပါမယ်တကယ်လို့အဲ့ဒီအတွေ့အကြုံရှိဖို့လိုအပ်တဲ့တင်တန်းဆိုတာဘယ်လိုတင်တန်းမျိုးလဲဆိုတာကိုသိချင်ရင်တော့ www.onetoonline.org မှာတွားရောက်ရှာဖွေကြည့်ရှုနိုင်ပါတယ်အဲ့ဒီလိုအချက်နှစ်ချက်နဲ့ပြည့်စုံမှုမရှိဘူးဆိုရင်တော့ရှောက်ထားမှုဟာအကျုံးမဝင်ဘူးလို့ဆိုပါတယ
်ဟုတ်ပါတယ်အမေရိကန်နိုင်ငံသားဌာနကထုတ်ပြန်ထားတဲ့လမ်းညွှန်ချက်ထဲမှာ ဒီဗီရှောက်လွာပိတ်ရနာအထိစောင့်ဆိုင်တာမျိုးကိုမလုပ်ဘဲစောနိုင်သမျှစောစောရှောက်လွာတင်ဖို့သတိပေးထားပါတယ်။ဘာလို့လဲဆိုတော့ရှောက်လွာပိတ်ရနီးကပ်လာချိန်မှာရှောက်တဲ့သူတွေပြုံးပြီးတော့ရှောက်တတ်တာကြောင့်အင်တာနက် website နှေးသွားတဲ့ပြဿနာမျိုးကိုရှောင်ရှားနိုင်အောင်လို့ပါ။နောက်ရေးကြည့်ရကတော့လူတယောက်ကိုတစ်ချိန်သာဒီဗီရှောက်ထားနိုင်မှာပါ။အစစ်မြေနီးပညာတွေသုံးပြီးစစ်စစ်တာကြောင့်နှစ်ကြိမ်ရှောက်တယ်ဆိုတာကိုသိရင်တော့အဲ့ဒီရှောက်လွာရှင်ကိုပယ်လိုက်မှာဖြစ်ပါတယ်
။ဒါပေမဲ့လည်းအင်တာနက်လိုင်းမကောင်းတာစတဲ့အကြောင်းမျိုးမျိုးကြောင့်ရှောက်လွာကိုပို့လိုက်တဲ့အချိန်မှာလက်ခံရရှိကြောင်းကိုယ့်ရဲ့ရှောက်လွာနံပါတ်ကွန်ပျူတာမျက်နှာပြင်ပေါ်မှာပေါ်မလာဘူးဆိုရင်တော့နောက်ထပ်ရှောက်ထားခွင့်ရှိပါတယ်
။ကိုရွေးချယ်ခံရသလားဆိုတာနဲ့ပတ်သက်ပြီးတော့လည်းအကြောင်းကြားပေးမှာမဟုတ်ပါဘူး။ကိုယ့်ဘာသာနိုင်ငံသားရေးဌာနရဲ့အင်တာနက်စာမျက်နှာမှာတွားရှာကြည့်ရမှာပါ။ဒီလို TV ကန်ဆမ်မဲတွေထုတ်ပြန်တဲ့အချိန်မှာတချို့မတမာသူတွေကသက်ဆိုင်ရာတာဝန်ရှိသူတွေဟန်ဆောင်ပြီးတော့အခချင်းငွေပေးဖို့လိမ်ပြီးတော့တောင်းခံတက်ကြတာကိုလည်းသတိထားဖို့နှိုးဆော်ပါတယ်။ဒါနဲ့မြန်မာနိုင်ငံကနေ TV ကန်ဆမ်မဲပေါက်ပြီးတော့အမေရိကန်ပြည်ထောင်စုကိုရောက်လာကြတဲ့သူတွေတော်တော်များတယ်နော်
။ဟုတ်ပါတယ်ဗျာ။ American Dream American အိမ်မက်ကိုအကောင့်ထဲပေါ်ဖို့မြန်မာနိုင်ငံသားတွေလည်း American အထိခြေစန့်လာကြတာပါ။ပညာရေးကျန်းမာရေးလူမှုရေးကစလို့သားသမီးတွေအတွက်လဲအမေရိကန်ကိုလာကြသူတွေရှိပါတယ်ကန်ဆာမဲပေါပီအမေရိကန်ပြည်ထောင်စုကိုရောက်လာပြီးတော့မျောလင်းခဲ့တဲ့အိမ်မက်တွေအကောင့်ထဲပေါ်လာတဲ့သူတွေရှိတယ်လို့အခက်အခဲတချို့ကြုံရတဲ့သူတွေလည်းရှိတယ်လို့ဆိုကြပါတယ
်အမေရိကန်ပြည်ထောင်စုတစ်ခုလုံးမှာမြန်မာတွေဟာပြန့်ကျဲပြီးတော့နေထိုင်နေကြတာမှာအမေရိကန်အရှိတ်ဘက်ခြမ်းကဝါရှင်တန် DC နယူးယောက်နောက်ဘက်ခြမ်းမှာဆိုရင်တော့ကယ်လီဖိုးနီးယားမြောက်ပိုင်းနဲ့တောင်ပိုင်းမှာဆိုရင်လေမြန်မာတွေအများအပြားအခြေချနေထိုင်ကြတာများပါတယ်။တချို့ဆိုရင်လွန်ခဲ့တဲ့အနှစ်30 40လောက်ကတည်းကလာရောက်အခြေချနေကြတာလေ
။မြန်မာတွေဟာကြိုးစားတယ်ရိုးသားတယ်ဆိုပြီးအလုပ်ရှင်တွေကလည်းချီးကျူးကြတဲ့အကြောင်းကြားရတာတွေလည်းရှိပါတယ်။ဘာပဲဖြစ်ဖြစ်အလုပ်ဟုသမျှဂုဏ်ရှိစွာဆိုတဲ့စိတ်နဲ့လုပ်ရင်တော့ဘယ်လုပ်ပဲဖြစ်ဖြစ်လောက်ရတာမခက်ခဲဘူးဆိုပြီးရရအလုပ်မရွေးပဲလုပ်ကြတယ်လို့လည်းဆိုပါတယ်။တကယ်တော့အိမ်မက်တွေအကောင့်ထဲပေါ်ခွင့်ရနေတာကိုကဲ TV ကန်ဆာမဲအကြောင်းပြောတာလဲအတော်ပြည့်စုံပြီမို့လာမယ့်2021မှာအားလုံးကံကောင်းကြပါစေလို့ဆုတောင်းရင်ဒီတစ်ပတ်အစီအစဉ်ကိုအဆုံးသတ်ပါရစေခင်ဗျာ
ကိုအောင်အောင်တင်ဆက်နေတဲ့သုတဆုံလင်အမေရိကန်တခွင်အစီအစဉ်ပါရှင်ဒီအစီအစဉ်ကိုကျမတို့ VOA မြန်မာပိုင်း website ရဲ့စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းပြန်လည်နားဆင်နိုင်ပါတယ်ရှင်အင်္ဂါနေ့နဲ့နဲ့ခင်း VOA မြန်မာပိုင်းစီစဉ်ကိုဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့သတင်းအကျဉ်းချုပ်ကိုမတ်သိန်ကီထိုက်ကပြောပြမှာပါ
။ Syria ကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းမယ်ဆိုတဲ့အပေါ်အမေရိကန်သမ္မတ Donald Trump ကကာကွယ်ပြောဆိုလိုက်ပြီးတူရကီအပေါ်မှာလည်းပြင်းထန်ပေမဲ့အငင်းပွားပွဲသတိပေးပြောဆိုပါတယ်။ဂတ်လူမျိုးစုတိုက်ခိုက်ရေးသမားတွေအပေါ်တူရကီဘက်ကတိုက်ခိုက်လာနိုင်ခြေရှိတယ်လို့မျှော်လင့်ထားကြပြီးဒီကိစ္စမှာအမေရိကန်တပ်တွေဝင်ပါမှာမဟုတ်ဘူး။ဒါပေမဲ့တူရကီဘက်ကအလွန်အကျွံလှုပ်လာရင်တော့တူရကီရဲ့စီးပွားရေးကိုဖျက်ဆီးပစ်မယ်လို့အမေရိကန်သမ္မတကတနင်္လာနေ့မှာချင်းချောက်ပြောဆိုတာဖြစ်ပါတယ်။ညှဉ်းပန်းနှိပ်စက်ရာမရောက်ဘူးလို့အမေရိကန်ကသတ်မှတ်ထားတဲ့အတိုင်းအတာထက်ကျော်လွန်လာရင်တော့သူတို့အနေနဲ့စီးပွားရေးအကြီးအကျယ်ပျက်စီးမှုနဲ့ကြုံတွေ့ရနိုင်တယ်လို့တနင်္လာနေ့နေကင်းပိုင်းမှာပဲသမ္မတထရန့်ကသတင်းတောက်တွေကိုပြောဆိုတာဖြစ်ပါတယ်။အမေရိကန်တပ်ဖွဲ့တွေနဲ့အတူအစ္စလာမ်ရဲ့အစွန်ရောက် IS အဖွဲ့ကိုချေမှုန့်တိုက်ခိုက်ခဲ့တဲ့ဆီးရီးယားခတ်လူမျိုးစုတိုက်ခိုက်ရေးအဖွဲ့တွေကိုအမေရိကန်ကစွန့်ခွာမဲ့အလားလာပေါ်သမ္မတရဲ့ Republican မဟာမိတ်တွေကလည်းမကြေမနက်ဖြစ်နေကြတာပါ။American Outlook တော့ကဒီမိုကရက်အမတ်တွေဟာ American ကာကွယ်ရေးဝန်ကြီးဌာနနဲ့သမ္မတအင်ပြူရောဘတ်ဂျက်ရုံးကိုဆက်ရွက်ဆက်တမ်းနေပေးအပ်ဖို့တနင်္လာနေ့ကစင့်ခေါ်စာထုတ်ပြန်ပါတယ်။ဒီလိုစင့်ခေါ်စာတွေထုတ်ပြန်တာဟာယူကရိန်းနိုင်ငံကိုစီးရစ်အကူအညီမပေးဘဲအချိန်ဆွဲထားမှုနဲ့ပတ်သက်ပြီးသမ္မတ Donald Trump ကိုတရားစွဲဆိုနိုင်ရေးကြိုးစားဆောင်ရွက်မှုရဲ့တစိ့တစ်ပိုင်းလည်းဖြစ်ပါတယ်ရှင်
။ကျေးဇူးတင်ပါတယ်ရှင်။သတင်းအကျဉ်းချုပ်ကိုမတ်သိန်ကြီးထိုက်ကပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမင်းထွန်းဖြစ်ပါတယ်။ engineer ကတော့ Greg Burns ပါရှင်။အင်္ဂါနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ကျမတို့ရဲ့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာပါ။ရှင်လန်းချမ်းမြေကြပါစေ။ကျမ engineer နိုင်ပါ
This program has come to you from the Voice of America, Washington.